Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2019ဇန်နဝါရီလ22ရက်စနေနေ့မနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနေ့အစည်းအဝေးမှာတော့ကျွန်မနန္ဒချမ်းပါရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုရှားဖောင်တဲ့အတူကြေညာပေးမှာပါဘီလီယံနဲ့အင်ချမ်းမြေတတိကြီးဒေါ်နယ်ထရမ့်ဟာဒီကနေ့တောက်ကြံနေမှာအမေရိကန်ပြည်ထောင်စုရဲ့45ဆမြောက်သမရအဖြစ်နဲ့ကျန်းသစ်စာချိန်ဆိုခဲ့ပါတယ်သမရတဲ့ကျန်းသစ်စာချိန်ဆိုပွဲကျင်းပနေခြင်းပါပဲဝါရှင်တန် DC ကရဲတွေနဲ့ဆန္ဒပြသူတွေကြားမှာအဓိကယုံတွေဖြစ်ပွားခဲ့ပါတယ်မြန်မာနိုင်ငံကိုတော့ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ရောက်ရှိနေပါတယ်။သူက3ရက်ကြာခေတ်လာရောက်တာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာကြီး
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးသောဒရှင်တွေနားဆင်ကြမှာကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာမနေ့ကသမ္မတအစ်ချန်တစ်စာချိန်ဆိုပွဲအခမ်းအနားနဲ့ဆန္ဒပြပွဲအခြေအနေတွေကိုပြောပြသွားဖို့ရှိပါတယ်။ဒီကြောင့်နဲ့အတူသမ္မတထရန့်လက်ထက်အမေရိကန်မြန်မာဆက်ဆံရေးဘယ်လိုရှိနိုင်ပါသလဲ
။ဆက်ဆံရေးကတော့သူအနေနဲ့နိုင်ငံများကိုသူကခင်မင်းရင်းနှီးမှုကိုသူပြသမယ်ခင်မင်းရင်းနှီးမှုကိုသူဟိုတိောက်သွားမယ
်အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကအခုလိုပြောဆိုပေမဲ့ပြည်ရင်းကနိုင်ငံရေးနဲ့စစ်ပွဲရေးအတိုင်းအဝိုင်းကြားမှာတော့အမေရိကန်မြန်မာဆက်ဆံရေးအပေါ်စိုးရိမ်မှုတွေရှိနေတာပါဒီအကြောင်းတွေအပြင်ကျန်းသက်စာချင်းဆိုပွဲမှာသမ္မတထရန့်ရဲ့မိန့်ခွန်းအပေါ်အမေရိကန်ခြေဆိုင်မြန်မာရေးအကဲခတ်တွေရဲ့အမြင်တွေကိုလည်းကြားဖို့ရှိပါတယ်ရှင်ဒီစီဇန်တွေကိုအလှည့်မပေးခင်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ရှားဖောင်ကကြီးညာပေးပါမယ်ရှင်
ဘီလီယံနဲ့အင်ချမ်းမြေတတိကြီးဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ဒီကနေ့တောက်ကြံနေမှာအမေရိကန်ပြည်ထောင်စုရဲ့45ဆမြောက်သမ္မတဖြစ်တဲ့ကျန်းသစ်စာချိန်ဆိုခဲ့ပါတယ်။သူကအမေရိကန်နိုင်ငံအတွက်ကဏ္ဍသင်တက်ကိုပြောင်းလဲဖွင့်လှစ်မှာဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံမှာစိတ်ယုံတွေပိတ်ပြီးအလုပ်သမားတွေအပြစ်ပဲခံခဲ့ရတာနဲ့စီးပွားရေးအလားအလာမှိမ့်မိန်နေခဲ့တာဘယ်တော့မှမှိမ့်မှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ဒီချင်းအားသင်တို့ရဲ့အချင်းဖြစ်ပြီးဒါကိုသင်တို့ပိုင်းတယ်လို့ပြည်သူဟာဒီတိုင်းပြည်ကိုပြန်ပြီးအုပ်ချုပ်တဲ့သူတွေဖြစ်လာပါပြီလို့သူ့ရဲ့ကျန်းသစ်စာချိန်ဆိုဘက်ကိုကိုရင်တက်ရောက်ပြီးမိန့်ခွန်းပြောတာကိုနားထောင်မှုအတွက်ပြည်သူရင်ပြင်မှာလာရောက်စုဝေးကြတဲ့တိမ့်နဲ့ချီတဲ့လူတို့ကိုသမရကပြောကြခဲ့တာပါအမေရိကန်ပြည်ထောင်စုရဲ့အသက်အကြီးဆုံးသမရတဦးဖြစ်လာတဲ့အသက်80အရွယ်ဒေါ်နယ်ထရမ့်ဟာမိုးတဖွဲဖွဲရွာနေတဲ့ကြားမှာပဲမိန့်ခွန်းပြောကြခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုကြီးကိုပြန်ပြီးကြီးကျယ်မြင့်မြတ်အောင်လုပ်မယ်လို့ပြောကြခဲ့ပါတယ
် We will make America strong again. We will make America wealthy again. We will make America proud again.
ကျွန်တော်တို့ဟာအမေရိကန်နိုင်ငံကိုပြန်ပြီးခိုင်မာတောင်းတင်းအောင်လုပ်ကြမှာပါအမေရိကန်ပြန်ပြီးချမ်းသာလာအောင်အမေရိကန်ရဲ့ခေါင်းသိက္ခာပြန်ပြီးတက်လာအောင်ပိုးပြီးလုံခြုံစိတ်ချအောင်လုပ်ကြမှာပါဟုတ်ပါတယ်ကျွန်တော်တို့အတူတကွလက်တွဲပြီးအမေရိကန်နိုင်ငံကြီးပြန်ပြီးကြီးကျယ်မြင့်မြတ်လာအောင်လုပ်မှာပါလို့ပြောသွားတာပါဒီကနေ့ကစပြီးအမေရိကန်နိုင်ငံမှာအသွင်သစ်နဲ့စတင်မှာဖြစ်ပြီးအမေရိကန်ကိုပမာဦးစားပေးပဲဖြစ်ရမှာဖြစ်တယ်လို့လူလူစိတ်ပြတ်အောင်သူဘယ်တော့မှမလုပ်ပါဘူးလို့လည်းသမရသက်ကကတိပေးခဲ့ပါတယ်သမရသက်ဟာသူရွေးကောက်ပွဲမဲဆွယ်ကာလတစ်ချောင်းလုံးပြောခဲ့တဲ့အတိုင်းကမ္ဘာစီးပွားရေးအင်အားအကြီးဆုံးဖြစ်နေတဲ့အမေရိကန်မှာအလုပ်သမားတို့နောက်မှမချန်ရစ်အောင်လုပ်ပေးမယ်လို့လည်းသူ့ရဲ့ကျန်းသစ်စာချင်းဆိုပွဲမိန့်ခွန်းထဲမှာထည့်သွင်းပြီးပြောကြားသွားပါတယ်
အမေရိကန်ပြည်ထောင်စုရဲ့45ဆမြောက်သမ္မတအဖြစ်ကျန်းသစ်စာချိန်ဆိုပြီးနောက်အချိန်တိုတွင်းမှာပဲဒေါ်နယ်ထရမ့်ဟာသူကာကွယ်ရေးဦးစီးချုပ်ဖြစ်ကြောင်းတရားဝင်ဆိုင်ရဲ့စာတမ်းတွေကိုလက်မှတ်ရေးထိုးခဲ့ပါတယ်။အငြိမ်းစားဗိုလ်ချုပ်ကြီး James Mattie ကိုတရားဝင်ကာကွယ်ရေးဝန်ကြီးအဖြစ်သတ်မှတ်ကြောင်းကိုလည်းထရမ့်ကလက်မှတ်ရေးထိုးခဲ့ပါတယ်။ Mr. Mattie ဟာစစ်တပ်တွင်းမှာနှစ်ပေါင်း40ကျော်တာဝန်ထမ်းဆောင်ခဲ့ပြီးနောက်လွန်ခဲ့တဲ့3နှစ်ခွဲကမှအနားယူခဲ့တာဖြစ်တယ်လို့အင်ဖြူတို့ပြောခွင့်ရ Sean Spicer ကပြောပါတယ်။1948ခုနှစ်အမျိုးသားလုံခြုံရေးအဥပဒေအရအစိုးရရင်းတာဝန်ယူမဲ့သူအနေနဲ့စစ်တပ်မှာတာဝန်ယူခဲ့တဲ့အချိန်နဲ့ခုနှစ်နှစ်ကျော်ရမှာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့တပတ်ကပဲမတ်တီအတွက်လွတ်တော်ကလမ်းရှင်းပေးခဲ့ပြီးတော့2013ခုနှစ်ကမှရဲဘော်ချုပ်ကြီးအဖြစ်ကနေအငြိမ်းစားယူခဲ့တဲ့သူကိုကာကွယ်ရေးဝန်ကြီးဌာနကိုဦးဆောင်ခွင့်ပြုကြောင်းထောက်ခံတည်ပြုခဲ့ပါတယ်အမျိုးသားရေးနှင့်သတ်မှတ်ချက်တစ်ခုနဲ့ယာရူးရွေးချယ်မှုတစ်ခုကိုလည်းသမ္မတကလက်မှတ်ရေးထိုးခဲ့တယ်လို့ Spicer က Twitter လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်သမ္မတတာဝန်ယူဖို့အတွက်ကျန်းစစ်ဆာချိန်ဆိုးပွဲကျင်းပနေခြင်းပါပဲ။ဝါရှင်တန်ဒီစီကရဲတွေနဲ့ဆန္ဒပြသူတွေကြားအဓိကရုံးတွေဖြစ်ပွားခဲ့ပါတယ်။အမေရိကန်ဝစ်ဆုံတွေဝှက်ထားတဲ့ဆန္ဒပြသူတွေကဈေးဆိုင်တွေကမှန်တွေကိုရိုက်ခွဲခဲ့တာမို့ဝါရှင်တန်ဒီစီလမ်းမကြီးတချို့မှာမှန်ဆတွေကွဲကျဲပြန့်ခဲ့ပါတယ်။ရုံတရုံရဲ့ဝန်ပေါင်းနာကဆန္ဒပြသူ85ယောက်လောက်ကိုယာနဲ့ချီတဲ့ရဲတွေကငရုတ်ရဲတွေပက်ဖြန်းပြီးလူစုခွဲဖို့ကြိုးစားခဲ့ရတာပါ။နောက်ဆုံးလူပေါင်းဒါဇင်နဲ့ချီဖမ်းဆီးခဲ့တဲ့နောက်အခြေအနေကငြိမ့်သက်သွားပါတယ်။ဆန္ဒပြသူတယောက်ကတော့ဥရောပနောက်ချမ်းမှာလက်ရရင်ဖက်ဆစ်ဝါဒီပေါ်ထွန်းလာတယ်လို့အမေရိကန်မှာလည်းပေါ်လာနေပြီးဖက်ဆစ်ဝါဒကိုရောဒေါ်နယ်ထရမ့်ကိုရွေးကောက်ခဲ့တာကိုပါဆန့်ကျင်ဖို့အတွက်အခုလိုဆန္ဒပြတာလို့ပြောပါတယ်။ရဲတွေဟာမျက်ရည်ပုံးတွေနဲ့လှန့်တဲ့ပုံးတွေတုံးပြီးငရုတ်ရဲတွေပါပက်ဖြန်းပြီးလူစုခွဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရဲတွေကလူစုခွဲချိန်မှာကျဲလောင်းတဲ့ပောက်ကွဲသံအတော်များများကြားခဲ့ရပြီးမိခိုးလုံးတွေပါထွက်ပေါ်လာတာပါ။ဒီဆန္ဒပြပွဲမှာတိုင်ရင်တနအိုင်လောက်ကတော့ဌာနေတိုင်ရင်သားထုရပိုင်ခွင့်တောင်းဆိုတဲ့အဖွဲ့ကပြည်သူရင်းမြစ်စီသွားတဲ့လမ်းကဆစ်ဆေးဂိတ်တစ်ခုကိုပိတ်ဆို့ခဲ့ပါတယ်။သူတို့ဟာအမေရိကန်နိုင်ငံကိုပြန်ပြီးကြီးမြောင်လုပ်မယ်ဆိုတဲ့စာရန်တွေအုတ်ထုတ်တွေဆောင်ထားတဲ့ထရမ့်ထောက်ခံသူတွေမဝင်နိုင်အောင်တယောက်နဲ့တယောက်တန်ကျိုးတွေနဲ့တွဲဆက်ပြီးလမ်းပိတ်ထားတာပါ။ရဲတွေကသူတို့ပိတ်ဆို့မှုကိုဖယ်ရှားနိုင်ခဲ့ပြီးသမ္မတကျန်းသစ်စာချိန်ဆပွဲတက်ရောက်ဖို့လာသူတွေကိုစစ်ဆေးပြီးဝင်နိုင်အောင်လုပ်ပေးခဲ့ပါတယ်။နောက်ပိုင်းမှာဆန္ဒပြသူတွေပိုများလာပြီးတချို့ကစက်ကူတွေမီးရှို့ခဲ့တယ်လို့တချို့ကဗရင်ပေါက်တွေရန်ထားတဲ့ရင်တွေကိုအုတ်ခဲတွေနဲ့ပစ်ပေါက်ကြပါတယ်။ဆန္ဒပြသူအများပြားဖမ်းခံရတယ်လို့ဆန္ဒပြသူနဲ့ရဲတွေလည်းအများပြားဒဏ်ရာရခဲ့ကြတာပါ။
အမေရိကန်ပြည်ထောင်စုရဲ့သမ္မတတစ်တယောက်အဖြစ်နဲ့ဒေါ်နယ်ထရမ့်ကသူ့ရဲ့ကျန်းသစ္စာချိန်ဆပွဲလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေပြီးအခုအခါမှာသမ္မတဟောင်းဖြစ်သွားတဲ့ဘရက်အိုဘားမားကတော့ဝန်ထမ်းတွေနဲ့သူ့ကိုထောက်ခံသူတွေကိုနောက်ဆုံးချိန်နှုတ်ဆက်တဲ့အနေနဲ့ဝါရှင်တန် DC အပြင်ဘက်မှာရှိတဲ့အန်ဒရူးလစ်ဒက်စ်ခန်းကိုတွားခဲ့ပါတယ်။ဝန်ထမ်းတွေရဲ့အလုပ်စ조사လုပ်ကိုင်မှုတွေသူ့အစိုးရလက်ထက်အောင်မြင်မှုတွေနဲ့ပတ်သက်ပြီးတော့လစ်ဒက်စ်ခန်းမှာမိန့်ခွန်းပြောကြားစဉ်အိုဘားမားကသူ့ရဲ့ဝန်ထမ်းတွေကိုချီးကျူးပြောဆိုခဲ့ပါတယ်။မျှော်လင့်မှုတွေရဲ့စွန့်အားကိုခင်ဗျားတို့တက်တည်ပြနိုင်ခဲ့တယ်လို့သူ့ရဲ့ဝန်ထမ်းတွေကိုပြောဆိုခဲ့တယ်လို့သူတို့ကိုအလုတ်ကြွေးပြုခဲ့ရတာဟာသူအတွက်တသက်တာအတွက်ရရှိတဲ့အခွင့်အထူးတစ်ခုပဲလို့လည်းအိုဘားမားကသူ့ရဲ့ဝန်ထမ်းတွေကိုပြောပါတယ်ရှင
်။ UAB ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ British နိုင်ငံခြားရေးဝန်ကြီး Boris Johnson ဟာတောက်တန်နေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီး Johnson ဆုကြည်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့တိုးတက်မှုတွေအတွက်ချီးကျူးဂုဏ်ပြုခဲ့ပါတယ်။ဝန်ကြီး Johnson ရဲ့အခုခေတ်ဆင်ဟာ9နှစ်အတွင်း British နိုင်ငံခြားရေးဝန်ကြီးတူရဲ့ပထမဆုံးအကြိမ်လာရောက်တဲ့ခေတ်ဆင်ဖြစ်ပါတယ်။ဝန်ကြီး Johnson နဲ့ Johnson ဆုကြည်က2016 Johnson ဆုကြည်ရဲ့ Britain ခေတ်ဆင်အတွင်း London က Lancaster နေရာမှာတကြိမ်တွေ့ဆုံခဲ့ပြီး Democracy ရေးပြောင်းနေရာမှာစိန်ခေါ်မှုတွေပင်လုံးကြီးလာကန်တဲ့ငြိမ်းချမ်းလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးနေခဲ့ပါတ
ယ်မြန်မာဘင်္ဂလားဒေ့ရှ်နေပေါ်နဲ့ဘူတန်နိုင်ငံတွေကြားဆက်သွယ်ပေးမဲ့ရထားလမ်းဖောက်လုပ်ဖို့အတွက်အိန္ဒိယရထားလမ်းပို့ဆောင်ရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO တို့ကြားဇန်နဝါရီလ20ရက်နေ့မှာသဘောတူညီမှုလက်မှတ်ရေးထိုးခဲ့ကြတယ်လို့အိန္ဒိယရထားလမ်းပို့ဆောင်ရေးဝန်ကြီးဆူရက်ပရက်စ်ဘူကပြောပါတယ်အိန္ဒိယချင်းနိုင်ငံတွေဖြစ်ကြတဲ့မြန်မာဘင်္ဂလားဒေ့ရှ်နေပေါ်နဲ့ဘူတန်တို့နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့အတွက်အဲ့ဒီနိုင်ငံတွေနဲ့ရထားလမ်းဆက်သွယ်ရေးတွေပုံမှန်ဖောက်လုပ်ချင်တာဖြစ်တယ်လို့ပရက်စ်ဘူကသတင်းတောက်တွေကိုပြောပါရဲဒါမှလည်းအပြန်အလှန်အကျိုးရှိစေမယ့်ခီးသွွားလုပ်ငန်းကုန်သွယ်ရေးအလုပ်အကိုင်းနဲ့ဆက်နွယ်မှုတွေပုံမှန်တိုးမြင့်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ဆိုပါရဲ
ဆီးရီးယားရှေးဟောင်းမြို့ပယ်မာရာရှိရောမအနုပညာနဲ့အာဂဇာခွင့်ကြီးရဲ့အစိတ်ပိုင်းတချို့ကို Islamic စစ်သည်ကြတွေကဖျက်ဆီးပစ်ခဲ့တယ်လို့ဆီးရီးယားအစိုးရပိုင်သတင်းဌာနကဖော်ပြပါရဲ
ပြီးခဲ့တဲ့နှစ်ရက်ကအီတလီနိုင်ငံအလယ်ပိုင်းတောင်ပေါ်ကနေနင်းဒူးတွေပြိုကျဖုံးလွှမ်းသွားတဲ့ဟိုတယ်နီးတဝိုက်မှာကလင်းငယ်အုပ်ပါဝင်လူ၁၀ယောက်ကိုတောက်ကြတဲ့မှာအသက်ရှင်လျက်ပြန်တွေ့ခဲ့တယ်လို့အီတလီကယ်ဆယ်ရေးအဖွဲ့တွေကပြောပါရယ
်ဒေါက်ခင်မျိုးသက်နဲ့ရှားဖောင်တို့ကသတင်းတွေကိုကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်ဒီမနက်တော့အမေရိကန်ပြည်ထောင်စုကသမ္မတကျန်းသစ္စာချိန်ဆပွဲနဲ့ပတ်သက်တဲ့ဆောင်မတွေကိုကြီးဦးစားပေးထုတ်လွှင့်သွားမှာပါရှင်အရင်ဆုံးတော့ Washington DC ကနောက်ဆုံးအခြေအနေတွေကိုကြည့်အောင်ပါအမေရိကန်ပြည်ထောင်စုမှာသမ္မတအဖြစ် Donald Trump တက်လာခဲ့ပါပြီသမ္မတဟောင်း Barack Obama လက် ထဲကနေဒီသမ္မတအစ်ဒေါ်နယ်ထရန့်ကကျန်းသစ်စာကျင်းဆိုပွဲနဲ့အာဏာကိုညှဉ်းညင်းတတာပဲလွှဲပြောင်းယူခဲ့တာဖြစ်ပါတယ်ဇန်နဝါရီလ20ရက်တောက်ကြနေမနေ့ပိုင်းကစလို့သမ္မတအစ်တပ်ပွဲအခမ်းအနားတွေကိုအခုချိန်ထိလည်းဆက်ပြီးတော့ကျင်းပနေတာဖြစ်ပါတယ်။တချိန်တည်းမှာပဲသမ္မတအစ်အပေါ်ဆန့်ကျင်ဆန္ဒပြမှုတချို့ကအကြမ်းဖက်အသွင်ဆောင်တဲ့အတွက်60ထက်မနည်းဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ရဲ့တမိုင်းဝင်နေအခမ်းအနားတွေဆန္ဒပြပွဲတွေအကြောင်းအပြည့်အစုံကိုတော့မတ်စုမြတ်မုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ I Donald John Trump do solemnly swear
that I will faithfully execute
that I will faithfully execute
the office of President of the United States
the office of President of the United States
American ပြည်ထောင်စုရဲ့55ရောက်မြောက်သမ္မတအဖြစ် Donald J Trump ကခုလိုကျန်းသစ်စာချိန်ဆိုပြီးတော့သမ္မတအာဏာကိုညင်ညင်သာသာပဲလွှဲပြောင်းယူခဲ့ပါတယ်တင်းကျပ်တဲ့လုံခြုံရေးအတားအဆီးတွေကြားမှာ Washington မြို့တော် Capitol Hill လွှတ်တော်အဆောက်အဦမှကျန်းကျိန်ပွဲကိုကျင်းပခဲ့ပါတယ်ဒီပွဲကိုသမ္မတဟောင်းတွေဖြစ်ကြတဲ့ Barack Obama, George W. Bush, Bill Clinton နဲ့ Jimmy Carter တို့လည်းတက်ရောက်ကြပါတယ်။ Trump နဲ့သမ္မတလောင်းပြိုင်ဘက်ဖြစ်ခဲ့တဲ့သမ္မတဟောင်းကတော် Hillary Clinton ကလည်းသူ့ခင်ပွန် Bill Clinton နဲ့အတူကြမ်းကြိမ်ပွဲကိုတက်ရောက်ပါတယ်။ Democracy စနစ်မှာပြည်သူတွေရွေးချယ်တဲ့သမ္မတအစ်ကိုလက်ရှိသမ္မတကငြိမ်ငြိမ်ချမ်းချမ်းပဲအာဏာလွှဲပြောင်းပေးအပ်တယ်ဆိုတဲ့သတင်းကားတစ်ခုကတော့ Barack Obama နဲ့ Donald Trump တို့ဟာအင်ဂျူတော်ကနေ Capitol Hill လွှတ်တော်အဆောက်အဦစီကိုအခမ်းအနားမကျင်းပခင်မှာကားတစ်စီးတည်းနဲ့အတူတူလာခဲ့ကြတာပဲဖြစ်ပါတယ်။သမ္မတအစ် Donald Trump ရဲ့ကြမ်းကြိမ်ပွဲကိုရက်ဝဲယန်နီကအသူ့ပေါ်ထောက်ခံသူအများပြားလဲလာရောက်ပါဝင်ကြပါတယ်။အထူးဖိတ်ကြားခံရလို့တက်ရောက်ကြသူတွေထဲမှာတော့ American ASEAN စီးပွားရေးကောင်စီကကိုလာဖုံးမြင့်ပါဝင်ပါတယ်။သမ္မတကျန်းကျိန်ပွဲမှာလွှတ်တော်အမတ်တွေနိုင်ငံရေးအသိုင်းအဝိုင်းကပုံကိုယ်တွေကြားသူမြင်တွေ့ခဲ့ရတာကိုအခုလိုပြောပြပါတယ
်။ Illinois ရဲ့လွှတ်တော်အမတ် Peter Ross နဲ့ဖိတ်ကြားချက်ရဲ့ကျွန်တော်တွားရောက်ပြီးတက်ခဲ့ပါတယ်ခင်ဗျာ။ကျွန်တော်တို့အတွက်ထူးထူးဆန်းဆန်းမြင်ရတာတော့ဒီအခုသမ္မတဖြစ်တဲ့ Trump ကိုအရင်ကသူရွေးကောက်ပွဲဝင်လာကြတော့အချိန်မှာထောက်ခံရတဲ့လူတွေဖြစ်ဖြစ်မထောက်ခံရတဲ့လူတွေဖြစ်ဖြစ်အခုချိန်မှာသမ္မတဖြစ်သွားတဲ့အခါမှာတော့သူ့ရဲ့အောင်မြင်မှုကနိုင်ငံရဲ့အောင်မြင်မှုပဲ။သူ့ရဲ့တိုးတက်မှုကနိုင်ငံရဲ့တိုးတက်မှုပဲဆိုတော့ဟိုအယူဝါဒကိုနှလုံးသွင်းပြီးတော့တက်နေကြမှာပေါ့နော်သူတို့အပေးထောက်ပံ့သွားမယ်ဆိုတော့ဆန္ဒဒါအထင်ဆက်ဆက်မြင်ရပါတယ်ခင်ဗျအကောင်လုံးကနိုင်ငံတလူမျိုးတိုးတက်မှုကိုပဲရှေ့ရှုကြည့်ပြီးတော့ဒီပုံကိုယ်စွဲသဘောမတူညီမှုတွေကိုခွာချပြီးတော့နိုင်ငံအကောင်ကျိုးပေါ့နော်အတူလက်တွဲလုပ်တယ်ဆိုတော့စိတ်ကြတော့ဒါကျွန်တော်ဟိုသိစတာဟိုထင်ရှားပါတယ်ခင်ဗျ
သမ္မတထရမ့်ရဲ့ကြမ်းကြိမ်ပွဲကိုတွားခဲ့တဲ့ M2 အောင်ကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
။လူကတော့တော်တော်များတော်ကိုတွေ့ရတယ်ဗျ။စိတ်ကြိတ်တူပဲကျွန်တော်အတွားလမ်းမှာလည်းစိတ်ကြိတ်တူဆိုတော့အပြန်လမ်းမှာလည်းစိတ်ကြိတ်တူပေါ့နော်။ကျွန်တော်ပတ်ဝန်းကျင်ကလာတဲ့လူတွေနောက်တွေ့တဲ့လူတော်တော်များများတော့ထရမ့်ကိုအားပေးတဲ့လူတွေဒီပဲလို့ကျွန်တော်အဲ့လိုမျိုးသိရတယ်။အားလုံးကတော့ပျော်ပျော်ပါပါနဲ့ပဲထရမ့်ကိုကြော်ပြီးသွားတဲ့အထူးသဖြင့်အားပေးတာကိုတွေ့ရပါတယ်။ဒီအခမ်းအနားပတ်ဝန်းကျင်မှာလည်းလုံခြုံရေးတွေကလည်းတော်တော်လေးတင်းကျပ်ထားတာတွေ့တယ
်လွှတ်တော်အစအဦးရှိကွင်းပြင်ကျကြီးတခြားကျန်းကျိန်ပွဲစီသွားရတဲ့ဝင်ပေါက်တချို့မှာတော့ပွဲလာတဲ့သူတွေကိုကန့်ကွက်ဆန္ဒပြသူတချို့ကပိတ်ဆို့ဆန္ဒပြတာတွေရှိခဲ့ပါတယ်ကျန်းကျိန်ပွဲကျင်းပတဲ့နေရာနဲ့တိတ်မဝေးလှတဲ့ဝါရှင်တန်မြို့ရဲကနေရာတော်တော်များများမှလည်းသမ္မတအစ်ကိုကန့်ကွက်တဲ့ဆန္ဒပြမှုတွေရှိခဲ့ပါတယ်မြို့ရဲတနေရာမှာဆိုရင်ထရမ့်သမ္မတဖြစ်လာတာကိုကန့်ကွက်ချီတက်လာတဲ့လူ900လောက်ရှိတဲ့လူအုပ်ကြီးတွေကတချို့ကတချိန်မှာစီးပွားရေးလုပ်ငန်းအဆောက်အဦတွေဆိုင်းဘုတ်တွေကိုရိုက်ချိုးဖျက်ဆီးကြတဲ့အတွက်ရဲတွေကမျက်ရည်ရိုပုံးသုံးပြီးတော့လူစုခွဲခဲ့ရပါတယ်တချို့ဆန္ဒပြကြတဲ့နေရာတွေမှာတော့ရဲတွေကဆန္ဒပြသူတွေကို pepper spray ငရုတ်ရည်တွေနဲ့ပတ်ဖြန်းခဲ့ပါတယ်တခါသမ္မတအစ်ကျန်းကျိန်တဲ့နေရာကနေပြီးတော့အင်ဂျူရောစီသွားမဲ့ Pennsylvania Avenue လမ်းမကြီးနားမှာလဲစီတန်းချီတဲ့ဖွဲကိုနှောက်ရှက်ဖို့ကြိုးစားတဲ့ဆန္ဒပြသူတချို့နဲ့ရဲတွေအခြေအတင်ဖြစ်ခဲ့ပါတယ်ဆန္ဒပြပွဲမှာရဲဝင်နဲ့နှစ်ယောက်ဒဏ်ရာရခဲ့တယ်လို့ဆန္ဒပြသူ95ယောက်အနည်းဆုံးအဖမ်းခံခဲ့ရပါတယ်အဲဒီလိုဆန္ဒပြမှုတွေကြားမှာပဲသမ္မတအစ်ဒေါ်နယ်ထရမ့်ကလွှတ်တော်အဆောက်အဦကနေစီတန်းချီတဲ့ပွဲလောက်ရလမ်းတစ်လျှောက်ကိုဥဆောင်သွားခဲ့ပါတယ်လမ်းခရီးမှာသမ္မတထရမ့်ကစတိလောက်ကားပေါ်ကနေဆင်းလန်းလျှောက်ခဲ့ပေမဲ့ကျန်တဲ့ခရီးကိုတော့ကားပေါ်ကနေပဲလမ်းဘေးတစ်ဖက်တစ်ချက်မှာစောင့်နေကြသူတွေကိုနှုတ်ဆက်ခဲ့ပါတယ်။အဲဒီလမ်းတစ်လျှောက်မှာလည်းသမ္မတအစ်ကိုထောက်ခံသူတွေရှိသလိုကန့်ကွက်ဆန္ဒပြသူတွေကလည်းသူတို့ရဲ့ဆန္ဒသဘောထားတွေဖော်ပြထားတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်အော်ဟစ်ဆန္ဒပြခဲ့ကြပါတယ်။လူအရေအတွက်အဖြစ်တော့အရင်သမ္မတအိုဘားမားကျန်းကျိန်ပွဲနဲ့နှိုင်းယှဉ်ရင်ပို့ပြီးတော့နေပါတယ်။ဆန္ဒပြမှုတွေလုံခြုံရေးအထူးတင်းကျပ်ထားတာတွေကြောင့်လည်းဖြစ်နိုင်ပါတယ်။သမ္မတဟောင်းဘရက်အိုဘားမားနဲ့သမ္မတဟောင်းကတော်မီရှယ်အိုဘားမားတို့ကတော့ကျန်းသစ်စာကျင်းဆိုပွဲပြီးတဲ့နောက်မှာလွှတ်တော်အဆောက်အဦကနေပဲရဟတ်ယာဉ်နဲ့ထွက်ခွာသွားတာကို သမ္မတသစ်ဒေါ်နယ်ထရမ့်နဲ့သမ္မတကတော်မလာနီယာထရမ့်တို့ကနှုတ်ဆက်ပို့ဆောင်ခဲ့ကြပါတယ်။ဝါရှင်တန်နိုင်ငံရေးလောကကနေထွက်ခွာသွားတဲ့မစ္စတာအိုဘားမားနဲ့ဇနီးတို့ဟာအန်ဒရူးစ်လေဒတ်အခြေစိုက်စခန်းကတဆင့်ကယ်လီဖိုးနီးယားပြည်နယ်ပမ်စပရင်းစီကိုအပန်းဖြေခရီးထွက်ခွာသွားကြတာဖြစ်ပါတယ်ရှင်။
မဆုမြတ်မွန်ပြပြခဲ့တာဖြစ်ပါတယ်ရှင်အခုလိုအမေရိကန်ပြည်ထောင်စုမှာသမ္မတအသစ်တက်လာပြီးဆိုတော့အနာဂတ်မှာအမေရိကန်မြန်မာဆက်ဆံရေးကရောဘယ်လိုရှိနေလဲကြည့်အောင်ပါရှင်မြန်မာအမေရိကန်ဆက်ဆံရေးဆက်လက်ကောင်းမွန်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကပြောကြားပါတယ်အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတဖြစ်လာတဲ့ဒေါ်နယ်ထရန့်ရဲ့ကြမ်းတက်စာချိန်ဆပွဲကိုတက်ရောက်ခဲ့တဲ့တန်မတ်ကြီးက VOA ကိုပြောကြားခဲ့တာပါနှစ်နိုင်ငံတန်တမန်ဆက်ဆံရေးအပြည့်အဝပြန်လည်ထူထောင်ပြီးတဲ့နောက်ပထမဦးဆုံးမြန်မာတန်မတ်တဦးဖြစ်ဒီလိုသမိုင်းဝင်ခန်းနာကိုဦးအောင်လင်းတက်ရောက်တာလည်းဖြစ်ပါတယ်ဒီအကြောင်းကိုဦးကျော်စံတာကဆက်သွယ်မေးမြန်းတဲ့အခါမှာတန်မတ်ကြီးဦးအောင်လင်းကအခုလိုစပြောပါတယ်ရှင
်ဟုတ်ပါတယ်ခင်ဗျာဦးကျော်စံတာဒီ45ဦးမြောက်အမေရိကန်သမ္မတရဲ့ကျန်းစစ်စာတင်ဆိုပွဲကိုဒီနေ့အမေရိကန်ပြည်ထောင်စုဝါရှင်တန်မှာရှိတဲ့ဒီလွှတ်တော်ဆောင်မှာလုပ်ခဲ့ပါတယ်သူတို့ကနိုင်ငံခြားကခေါင်းဆောင်တွေကိုတူမှဖိတ်တာမရှိပါဘူးဒီမှာရှိတဲ့တန်ယုံတွေရဲ့တန်ယုံအကြီးအကဲတွေကိုအဲ့ဒီသက်ဆိုင်ရာနိုင်ငံတွေရဲ့ကိုယ်စားလှယ်အနေနဲ့ပဲသူတို့သတ်မှတ်ပါတယ်သတ်မှတ်တဲ့အကြောင်းကျွန်တော်ဆိုလို့ရှိရင်မြန်မာနိုင်ငံအစိုးရကိုယ်စားကျွန်တော်တက်ရောက်ခွင့်ရခဲ့ပါတယ်ခင်ဗျာ
ဒီခန္ဓာမှာပထမဆုံးမင်းကွန်ပြောတဲ့ပုဂ္ဂိုလ်ကဒီအခမ်းအနားဟာလူတူတယောက်ရဲ့နိုင်ငံရေးပါတီတစ်ခုရဲ့အောင်ပွဲကို celebrate အောင်ပွဲခံကျင်းပနေတာမဟုတ်ဘူးဒီမိုကရေစီစနစ်ရဲ့ထုံးစံအတိုင်းငြင်းချမ်းစွာအာဏာလွှဲပြောင်းနိုင်မှုကိုဂုဏ်ယူကျင်းပတဲ့အခမ်းအနားဖြစ်တယ်လို့ဆိုပါတယ်သမကြီးအဲ့ဒီစနစ်ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲခင်ဗျာ
အဲ့ဒီဟာကိုလည်းကျွန်တော်အနေနဲ့မြင်တွေ့ရပါတယ်ဒီဥစ္စာရအားလည်းအရင်သမရဟောင်းနေတဲ့ရောက်တာရှိသလိုအခုနောက်ဆုံး44ကြိမ်မြောက်သမ္မတဖြစ်တဲ့ဘရက်အိုဘားမားနဲ့သူ့ရဲ့ဇနီးလည်းတက်ရောက်တာဖြစ်တဲ့အတွက်ကြောင့်ဒါဆိုလို့ရှိရင်အရင်မှခေါင်းဆောင်တွေကနေပြီးတော့အစဉ်အဆက်လက်ကမ်းလာခဲ့တဲ့ဒီအစဉ်လာဖို့အခုလည်းဆက်လက်ပြီးတော့ထိန်းသိမ်းတယ်လို့ကျွန်တော်မြင်ပါတယ
်ဒီကောက်ပွဲမဲဆွဲခြင်းကာလာရုံးကတော့တစ်ဖက်နဲ့တစ်ဖက်အတော်လေးကိုပြင်းပြင်းထန်ထန်ဒီတစ်ကြိမ်မှာအထူးဆန်းဆုံးတာနိမင်္ဂဆပြောခဲ့ရလို့ဆိုရမှာပေါ့သမ္မတကြီ
းမှန်ပါတယ်ဒါကတော့သူ့တို့နိုင်ငံရဲ့နိုင်ငံရေးသဘောအရသူတို့အနေနဲ့ဒီလိုမျိုးဟိုအခြေတင်ပြောရဲဆိုတဲ့ဟာကတော့သူတို့ဟိုရဲ့အဲရင်ကျေမှုလည်းဖြစ်တယ်ကျွန်တော်တို့ကလည်းဒီရင်ကျေမှုကိုလည်းကျွန်တော်တို့နားလည်ထားပြီးဖြစ်ပါတယ
်ဆိုတော့ဒီပွဲမှာကတော့အိကိဇာဟာအလုံးနှစ်ဖက်မေ့ဖြောက်ပြီးတော့ပြန်လဲစဉ်မြတ်နိုင်တဲ့အခြေအနေမျိုးပြန်လဲတည်ဆောက်နိုင်လို့ထင်ပါလားဒီသူ့ရဲ့မိန်ကွန်းမှာတော့အရင်လူတွေဟာဘာမှမလုပ်ခဲ့ဘူးဆိုတဲ့ပုံစံမျိုးပြောတော့တာတွေ့တော့တမကြီးပဲလို့သုံးသပ်လို့ပါအဲ့ချက်ကို
ဦးတော်စံသာပြောတဲ့ဟာလည်းဖြစ်ရှိသလိုသူအနေနဲ့သူကဒီမေကွန်ပြောနေတဲ့အချိန်မှာနိုင်ငံတကာနိုင်ငံမှာရှိတဲ့လူတူတရားလုံးကိုသူပြောတယ်ဖြစ်ပါတယ်လို့သူကပြောတဲ့အတွက်ကြောင့်သူ့ရဲ့ဒီမေကွန်ရဲ့နှစ်သားကတော့အားလုံးကိုလည်းသူစေယုံညီညွတ်စေခြင်းနဲ့သူတို့ဆောင်တဲ့သဘောမျိုးနဲ့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့သမကြီးနောက်ထပ်ထူးခြားတဲ့အချက်ဘာတွေးမိပါလဲသူရဲ့မေကွန်မှာ
သူကြားတဲ့ချက်ကတော့ကျွန်တော်မြင်တာကတော့သူ့ရဲ့မိဂုံးရဲ့ဒီအဓိကအပိုင်းကတော့ပြည်တွင်းအတွက်သူပြောတာဖြစ်ပါတယ်ဒီပြည်တွင်းမှာရှိတဲ့သူတို့ဟိုသူ့ကိုထောက်ခံမဲ့ပေးခဲ့တဲ့လူတွေနောက်ပြီးတော့သူ့ကိုထောက်ခံမဲ့မပေးခဲ့တဲ့လူကိုလည်းသူကဆိုလို့ရှိရင်ဒီပြည်တွင်းကသူ့နိုင်ငံရဲ့အကျိုးပဲဦးစားပေးသူ့နိုင်ငံအလုပ်ကင်ပန်တိမဲ့နောက်ပြီးတော့သူ့နိုင်ငံပစ္စည်းကိုပဲဝယ်ကြပါသူ့နိုင်ငံရဲ့လုပ်ငန်းတွေကိုပဲတုံးကြပါဆိုတာပြောရတဲ့အတွက်ကြောင့်နိုင်ငံကပထမဆိုတဲ့ဟာကိုတော့သူကထပ်လောင်းပြီးတော့တည်ပြောခဲ့ပါတယ်နောက်တစ်ခုကတော့ဗာလဲဆိုတဲ့ဟာသူပြောရတဲ့ဟာသူနဲ့နိုင်ငံတကာဆက်ဆံရေးတွေမှာလည်းလို့ရှိရင်နိုင်ငံများကိုလည်းသူခင်မင်ရင်းနှီးတဲ့ဆက်ဆံရေးကိုသူထူထောင်ခြင်းပါတယ်နိုင်ငံတွေအတိုင်းတော့ကလည်းကိုယ့်ရဲ့အကျိုးစီးပွားထူထောင်ပေးတယ်ဆိုတာလည်းသူသိပါတယ်တဲ့ဒါကြောင့်မို့သူ့အနေနဲ့အမေရိကန်ရဲ့ဒီစနစ်ကိုတော့ပြည်내နိုင်ငံတွေကိုတိုက်နာဖို့သူတို့တိုက်တွန်းသွားမှာမဟုတ်ပါဘူးဆိုတဲ့ဟာကိုသူပြောရပါတယ်အဲ့ဒီပြောရတဲ့အထက်မှာတော့နိုင်ငံသားရေးနဲ့ပတ်သက်တဲ့ဟာကတော့နိုင်ငံတွေကိုတော့သူအားလုံးကိုခင်မင်ရေးဖို့သူချိုးဖောက်သွားမယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့သတိလဲထားမိပါတယ်မှတ်သားထားပါတယ
်ဟုတ်ကဲ့အဲ့တော့အမေရိကန်ဒီအစိုးရသစ်ဒေါ်နယ်ထရမ့်အစိုးရသစ်လက်ထက်မှာမြန်မာနဲ့ဆက်ဆံရေးအလားအလာလဲတမကြီးနည်းနည်းခံမှန်းကြည့်ပါဦးခင်ဗျာ ဘယ်လိုဖြစ်လာလ
ဲဆက်ဆံရေးကတော့သူ့အနေနဲ့နိုင်ငံများကိုသူကခင်မင်းရင်းနှီးမှုကိုသူပြတ်တာမယ်ခင်မင်းရင်းနှီးမှုကိုသူဟိုတိဆောက်သွားမယ်လို့ပြောတာဆိုလို့ရှိရင်ကျွန်တော်တို့ကြိုးစားပါတယ်ဒီဒီဥစားလည်းကျွန်တော်တို့ရဲ့မူဝါဒလည်းဖြစ်နေအတွက်ကြောင့်ဒီမူဝါဒနဲ့ใกล้ကြီးတဲ့အတွက်ကြောင့်ဒီဥစားကိုတော့ကျွန်တော်တို့ထောက်ခံပါတယ်ဆက်လက်ပြီးတော့လည်းကျွန်တော်တို့နှစ်ဖက်အကောင့်တွေပေါ်သွားပါမယ်
တမ်မကြီးဦးအောင်လင်းကိုဦးကျော်စံသာဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါရဲ့ရှင်။အခုလိုမြန်မာတမ်မကြီးကအမေရိကန်မြန်မာဆက်ဆံရေးကဆက်လက်ကောင်းမွန်လိမ့်မယ်လို့ဆိုပေမဲ့ပြည်ရင်းနိုင်ငံရေးနဲ့စီးပွားရေးအတိုင်းအဝိုင်းကြားမှာတော့စိုးရိမ်မှုတွေရှိနေတာပါ။အသစ်တက်လာတဲ့သမ္မတဒေါ်နယ်ထရန့်ရဲ့အာရှဆိုင်ရာမူဝါဒတွေဟာခက်မှန်းရခက်နေသေးတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးမှာအရင်သမ္မတအိုဘားမားလက်ထက်ကလိုထူးခြားကောင်းမွန်တဲ့ဆက်ဆံရေးမျိုးရဖို့တိတ်ပြီးမမျှော်လင့်ဘူးလို့သုံးသပ်ခဲ့ကြတာပါ။အသေးစိတ်ကိုတော့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွေကာလဟောပြောချက်တွေထဲမှာအမျိုးသားရေးနဲ့ပြည်တွင်းစီးပွားရေးအခုတည်းကောင်းမွန်လာအောင်ဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပေမဲ့မြန်မာနိုင်ငံကိုပထဝီနိုင်ငံရေးအရအရေးပါတဲ့နိုင်ငံအဖြစ်ရှုမြင်ခဲ့မယ်ဆိုရင်တော့အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးအရင်လိုပဲကောင်းမွန်နေလေအောင်မယ်လို့ NLD ပါတီအမျိုးသားလွှတ်တော်ကလည်းဦးအောင်ကြည်ညွန့်ကသုံးသပ်ပါတယ
်ဒေါ်နယ်ထရန့်ရဲ့ပုံစံမျိုးတိုင်းဆိုရင်ဒီမိုကရေစီပြည်ရင်ပြောင်းလဲရေးကိုဆိုတာတဲ့သူကအမျိုးသားရေးစိတ်ဓာတ်နဲ့အမျိုးသားကာကွယ်ရေးကိုပဲအဓိကဥတည်တော့မယ်ဆိုတဲ့ပုံစံမျိုးတွေမှန်းဆလို့ရနေတာလေတကယ်တော့မြန်မာနိုင်ငံရဲ့အဓိကကြတဲ့ပထဝီနိုင်ငံရေးအနေထားရအရေးပါအရာရောက်တဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်အဲ့ဒီနိုင်ငံတစ်နိုင်ငံမှာအမျိုးသားရင်ကြားစုရေးအပါအဝင်ဟလာပြည်တွင်းငြိမ်းချမ်းရေးမြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုပြည်ပြင်ပြင်ပြင်းနဲ့ဖွံ့ဖြိုးတိုးတက်မှုကိုရောက်ရှိလာနိုင်တော့မှသာအမေရိကန်မြန်မာဆက်ဆံရေးအတွက်လည်းပုံမူပြီးတော့အားကောင်းလာမှာဖြစ်တဲ့အပြင်အခုသမရအပြောင်းလဲဖြစ်ခဲ့တော်လဲပဲအမေရိကန်အစိုးရနဲ့မြန်မာနိုင်ငံတို့ရဲ့ဆက်ဆံရေးရဲ့ခြေအနေမျိုးဟာပုံမူပြီးတော့ကောင်းမွန်တွက်လဲအောင်ဆောင်ရွက်သွားမယ်ဆိုတဲ့မဟာဗျူဟာမျိုးရှိဖို့ရတော့ပို့ပြီးတော့တင့်လျော်တယ်လို့ဆရာတော်မြင်တယ
်။သမရမစ္စတာထရမ့်ရဲ့အာရှဆိုင်ရာချင်းကပ်ပုံတွေဟာသမရဟောင်းအိုဘားမားနဲ့ကြွားချမှာဖြစ်တာကြောင့်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးနှိစက်ချင်းတော့ကိုယ့်ဘက်ကပို့ပြီးစ조사အားထုတ်ရမှာဖြစ်တယ်လို့ UMFCCI မြန်မာနိုင်ငံစစ်မှုကုန်သည်ကြီးများအသင်းရဲ့ဒုဥက္ကဋ္ဌဒေါက်တာမမောင်လေးကပြောပါတယ
်။ Donald Trump ရဲ့ policy တွေရတယ် controversy တွေဟိုဒိုလောဒိုလောခမားတာခက်တဲ့အတွက်တခြားနိုင်ငံနီးတူပေါ့နော်မြန်မာနိုင်ငံကလည်းခမားတယ်ခက်မယ်လို့ယူဆရပါတယ်နောက်တော့သူရဲ့ထားရှိတဲ့ approach ကိုချင်းကပ်ပုံချင်းကပ်ကြီးဟာ President Obama ရဲ့နည်းနည်းတူတဲ့ပုံမပေါ်ပါဘူးအာရှကိုကုတည်တဲ့ approach မဖြစ်ဖဲနဲ့နောက်ပိုင်းကတော့သူဟာအသားကျသွားလိမ့်မယ်လို့ယူဆရပါတယ်မြန်မာနိုင်ငံအနေနဲ့လည်းအမေရိကန်ရဲ့အရင်လိုပဲဟိုအဓိကအခန်းကဏ္ဍကမနေရဘဲနဲ့တာမန်အဆင့်နောက်သူ့အနေနဲ့သဘောထားသွားလိမ့်မယ်လို့ယူဆရပါတယ်ဟုတ်တို့တော့မြန်မာနိုင်ငံကိုထိတွေ့မှုပိုရှိလာအောင်မြန်မာနိုင်ငံနဲ့ဟိုပိုပြီးလှုပ်ဆောင်နိုင်အောင်တော့နိုင်ငံတော်အနေနဲ့ကောပုဂ္ဂလိကအချင်းချင်းချင်းကပ်ပြီးတော့ကိုယ့်ဘက်ကလည်းပြန်လော်ဘီလုပ်ရလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ
်မြန်မာနိုင်ငံပြန်လည်ထူထောင်ရေးမှာလိုအပ်နေတဲ့ယင်းနှီးမြှုပ်နှံမှုတွေကိုသမ္မတထရမ့်အနေနဲ့အကူအညီပေးလာရေးကိုမျှော်လင့်မိကြောင်းလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကပြောပါတယ်
မြန်မာနိုင်ငံကိုပြန်လည်ထူထောင်နိုင်ဖို့ရန်အတွက်အသေးစားအလတ်စားစီးပွားရေးလုပ်ငန်းရပ်တွေဖွံ့ဖြိုးလာဖို့လိုတယ်။နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေရှိဖို့လိုတယ်။အဲဒီလိုရှိဖို့လိုတဲ့အတွက်အခုဆိုရင်တော့ဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုအရင်တော့ဟိုကန့်တပိတ်ပင်ထားတာတွေကိုအိုဘားမားရဲ့လက်ထက်မှာတော့လျှော့ပေးခဲ့။အဲ့တော့အဲဒီလိုအနေအထားမျိုးမှာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအမေရိကန်နိုင်ငံအနေနဲ့အကူအညီမှုတွေပူးပေါင်းပါဝင်ဆောင်ရွက်မှုတွေနဲ့အကြံဉာဏ်ကောင်းနဲ့အကူအညီကောင်းတွေပေးလာမယ်ဆိုရင်တော့အမေရိကန်နိုင်ငံအတွက်လည်းပဲမဟာဗျူဟာကျတဲ့နိုင်ငံတကာနိုင်ငံအဖြစ်အလေးနဲ့ခါစဉ်းစားသုံးသပ်မယ်ဆိုရင်တော့အကောင်းဆုံးဖြစ်လိမ့်မယ်လို့တော့မှန်းဆတာပေါ့နော်
။ဒါပေမဲ့အမေရိကန်ရဲ့ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေကိုအခုအချိန်မှာမျှော်လင့်ဖို့မလွယ်သေးဘူးလို့ဒေါက်တာမမောင်လေးကသုံးသပ်ပါတယ
်။သမ္မတအိုဘားမားရဲ့လှုပ်ဆောင်ချက်ထဲမှာဟိုမြန်မာတို့၊အီရန်တို့၊ကျူဘာတို့နောက်တော့ climate ကိစ္စတွေပါတယ်သူတော်တော်လေးကိုပိုင်ပိုင်နိုင်နိုင်နဲ့ဟိုပြောသမှတ်ပြုလောက်အောင်သူလှုပ်သွားနိုင်ပါတယ်ဆိုတော့သူ့ရဲ့ approach ကတော့ဒီအာရှကိုဟိုဗဟုပြုတဲ့ approach နဲ့သူသွားတာဖြစ်ပါတယ်ဟိုအခုတော့သမ္မတ Trump ကတော့ဟိုရင်းနှီးမြှုပ်နှံမှုတွေက manufacturer တွေကိုအကြီးအကျယ်ဒီမှာလာထုတ်မဲ့ဆိုတဲ့ဟာကိုသူတို့အပြည့်မဲ့တော့မမြင်သေးပါဘူးခင်ဗျာတိတ်ပြီးတော့လောလောဆယ်ပေါ့နော်PPPP မှာတော့ဖြစ်လာမှာပါ
သမ္မတအိုဘားမားလက်ထက်မှာမြန်မာနိုင်ငံကိုပိတ်ဆို့တံခတ်မှုတွေပြန်လဲရုပ်သိမ်းပေးခဲ့သလို မြန်မာဒီမိုကရေစီရေးအပြောင်းအလဲအတွက်ဦးသိန်းစိန်အစိုးရလက်ထက်မှာမြန်မာနိုင်ငံနဲ့နီးကပ်တဲ့ထိတွေ့ဆက်ဆံမှုတွေလုပ်ခဲ့တာကြောင့်မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်လာတယ်လို့အမေရိကန်ဘက်ကယုံကြည်မှုတွေရှိနေပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်။ဒါနဲ့တဆက်တည်းပဲသမရသည်ရဲ့မိန်ကွန်းအပေါ်အမေရိကန်ရောက်မြန်မာတွေရဲ့အမြင်ကိုလည်းကြည့်အောင်ပါရှင်။
အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဖြစ်ကျန်းသစ္စာကျင်းပပွဲမှာပြောကြားခဲ့တဲ့ဒေါ်နယ်ထရန့်ရဲ့မိန့်ခွန်းဟာပြန်လည်တင့်မြတ်ရေးကိုဥတီမတီးဆိုတာနဲ့ပတ်သက်ပြီးအမေရိကန်ခြေဆိုင်မြန်မာသုံးသက်သူတွေကြားမှာအမြင်အမျိုးမျိုးကွဲပြားနေပါတယ်။လင်းနစ်တာသမ္မတတက်တန်းအတွင်လှုပ်ဆောင်သွားမဲ့သူ့ရဲ့မူဝါဒတွေဟာကောင်းပေမဲ့တကယ်လက်တွေ့အကောင့်ထဲဖော်နိုင်မှုအပေါ်မှာတော့တန်တရားတွေရှိနေကြတာပါ။အသေးစိတ်ကိုတော့ဆက်ပြောပြပါမယ်ရှင်။ဇန်နဝါရီလ20ရက်နေ့ကကပ္တဲလွတ်တော်မှာကျင်းပတဲ့သမရကျန်းသစ္စာချင်းဆိုပွဲကိုသမရဟောင်းတွေအပြင်သမရထရန့်နဲ့အကျိတ်နဲ့ရှင်ပြိုင်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်လည်းတက်ရောက်ခဲ့တာပါ။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲမတိုင်ခင်မဲဆွဲစည်းရုံးရေးလှုပ်ရှားမှုတွေအတွင်းသမရအဖြစ်ဝင်ရောက်ရှင်ပြိုင်ကြတဲ့ပါတီကိုယ်စားလှယ်တွေကြားတစ်ဖက်နဲ့တစ်ဖက်အကျိတ်နဲ့တိုက်ခိုက်ပြောဆိုခဲ့ကြပေမယ့်ရွေးကောက်ခံခဲ့ရတဲ့သမရရီချမ်းသစ္စာချင်းဆိုတဲ့အခမ်းအနားကိုတော့ပြန်လည်တင့်မြတ်ရေးပွဲဖြစ်အမေရိကန်တွေချားမှာသဘောထားလေးရှိကြပါတယ်။ဒါပေမဲ့လည်းဒီချမ်းသစ္စာချင်းဆိုပွဲမှာသမရထရန့်ပြောကြားခဲ့တဲ့မိန်ကွန်းအပေါ်မှာတော့အမေရိကန်ခြေစိုက်မြန်မာအကဲခတ်တွေကြားသုံးသပ်မှုတွေအမျိုးမျိုးရှိနေတာပါ။ Maryland ပြည်နယ်မှာနေထိုင်တဲ့ VOA Editor ဟောင်းဦးထွန်းအောင်ကတော့
မိန်ကွန်းကိုကြည့်ရင်တော့သူကတော့ဟိုတင့်မြတ်ရေးလုပ်မယ်လို့ပြောတယ်။ဒါပေမဲ့အားလုံးကိုခြုံကြည့်မယ်ဆိုလို့ရှိရင်သိမြရေကိုဥတီမဲ့ပုံတော့မတွေ့ဘူးသူအဖွဲ့မင်းကိုကြည့်လိုက်တော့အမသမရဥပမာကိုကသူကချီးကျူးတယ်ဒါပေမဲ့ရှေ့ဆက်ပြောသွားတော့အရင်အစိုးရလက်ထက်တွေတုန်းကမကောင်းဘူးအခုဒီနေ့ဒီရက်ကနေစပြီးတော့အကုန်လုံးကောင်းအောင်လုပ်သွားမယ်ဆိုပြီးတော့သူကပြောသွားတယ်အဲ့တော့သူပြောသွားတာတွေကသူကလက်တွေ့မှာတကယ်လုပ်နိုင်မလားအဲ့ဒါမင်းကွန်းရှိတယ်
အိန္ဒိယနာပြည်နယ်ကမြမအရေးသုံးသက်သူဒေါက်တာတင့်ဆွေကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။သူသမတမတက်ခင်အတိဟာအမေရိကန်နိုင်ငံကြီးဟာကွဲပြားတဲ့နိုင်ငံတစ်ခုဖြစ်ပြီလို့မီဒီယာအလုံးလိုလိုကပြောကြတယ်။အဲ့ဒါကိုသူစူးစမ်းပြီးဖတ်ဆဲတဲ့မိန့်ခွန်းလို့ကျွန်တော်မြင်ပါတယ်။အဓိကကတော့သူ့မိန့်ခွန်းဟာအမေရိကန်ပြည်ထောင်စုတနည်းအားဖြင့်ပြည်တွင်းရင်းမိန့်ခွန်းတစ်ခုဖြစ်ပြီးတော့နိုင်ငံတကာကိစ္စတွေကိုသူထည့်မပြောပါဘူး။အမေရိကန်ဦးစားပေးမင်းကောင်ကိုပြောတယ်တစူးတစည်းတယ်ဆိုတဲ့ဟာကိုသူအနည်းဆုံးနှစ်ချိန်သုံးချိန်လောက်သူပြောတော့ကမင်းကောင်အရာကတော့ကောင်းပါတယ်လက်တွေ့ဘယ်လောက်ဖြစ်မလဲဆိုတာကတော့တိတဲ့တိုင်းဟိုကွဲပြားနေတဲ့အမြင်ရှိတာကိုသိရတယ်ဆိုတာအမှန်ခက်ခဲတဲ့အတွက်သူ၄နှစ်အတွင်းမှာတော့သူပြောသလိုကျွန်တော်ကတော့ဟိုတိတ်ဟိုဖြစ်ဖို့အလားလားဟိုတိတ်တော့အားမရဘူးလို့ပြောကြမှာလေခင
်ဗျဒါပေမဲ့လည်းပန်ဆယ်ဗေးနီးယားပြည်နယ်ကတမိုင်းသူတေတီဒေါ်ဖြူဖြူကတော့
သူမိန်ကုန်းကိုကြည့်တာအရင်သမရတွေတော့ဆိုရော်နယ်ရီဒမိန်ကုန်းဆိုရင်လည်းဟိုတကယ်ကိုတမိုင်းဝင်တဲ့မိန်ကုန်းပေါ့နော်အနာဗီအိုဘားမားလက်ထက်တော့လည်းပြောတာလေအမေရိကဘလူးစတိတ်ရက်စတိတ်မဟုတ်ဘူးအကုန်လုံးကအမေရိကန်ပဲအားလုံးဘလူးလုပ်မယ်ဆိုတဲ့သဘောအဲ့လိုမျိုးပေါ့နော်ဒီဒေါ်နယ်ထရန့်ဥစ္စာကိုကြည့်တာသူကအရင်တော့ကမ်ပိန်းမှာပြောခဲ့တဲ့ဟာပဲပြောတော့လေအန်တီနေနဲ့တိတ်တော့အားမရဘူးရှင်းရှင်းပြောမယ်ဆိုရင်သူက electoral vote နဲ့ပဲနိုင်တော့ popular vote နဲ့သူနိုင်လာတာမဟုတ်တဲ့အတွက်ကြောင့်ပြီးလုံးဖို့စကားကိုသူကပြောရမယ်
ဒုသမရဖြစ်လာတဲ့ Mike Pence ရခင်ကပြည်내အုပ်ချုပ်ရေးမှုလုပ်ခဲ့တဲ့အိန္ဒိယနာပြည်내မှာနေထိုင်သူ Burmese American Community Institute မှာအကြီးအကဲဖြစ်တဲ့ဒေါက်တာ Roring Nga ကတော့
မိန်ခွန်းကတော့ဒါဆက်ဆက်ပပဖြစ်အောင်ပေါ့နော်ဒီကျူတင်တေးချပြင်ဆင်ပြီးတော့ရေးထားတဲ့ဟာဆိုတော့ဒါအင်မတန်ချောမွေ့ပါတယ်ဒီ American ပြည်ထောင်စုရဲ့အစည်းအဝေးပြန်လည်ဦးမော့လာအောင်လူတွေအလုပ်ပြန်ရအောင်နိုင်ငံခြားကိုအလုပ်တွေ outsource မဖြစ်အောင်ပေါ့နော်သူအစကတည်းကရွေးကောက်ပွဲစဝင်ကတည်းကဒါသူကြွေးကြော်လာတာဖြစ်ပါတယ်ဒါကိုဒီနေ့ကျန်းသစ္စာချင်းဆိုပွဲမှာသူပြန်လဲထည့်သွင်းပြီးပြောတာဖြစ်ပါတယ်ဒါအင်မတန်ကောင်းပါတယ်တကယ်တည်းလုံနိုင်မယ်ဆိုတော့ကောင်းတာပေါ့လေ
ဒါကတော့မနေ့ကကျင်းပခဲ့တဲ့45ရောက်မြောက်သမရအဖြစ်ချမ်းသစ္စာချင်းဆိုပွဲမှာသမရဒေါ်နယ်ထရန့်ပြောကြားခဲ့တဲ့မိန်ကွန်းအပေါ်အမေရိကန်ခြေစိုက်မြန်မာအကဲခတ်တွေရဲ့အမြင်တွေကိုကြားခဲ့ရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019 January 22ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြခြင်းနဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်တွေနဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါဒီစီစဉ်တွေကအမျိုးသမီးကဏ္ဍမှာဆိုရင်တော
့ It's great to be here and thank you all for your support andTomorrow we're starting the war.
မနေ့ကမှအမေရိကန်ပြည်ထောင်စုရဲ့သမ္မတကတော်ဖြစ်လာတဲ့မလာနီယာထရန့်ဟာဘယ်သူပါလဲ?သူ့အကြောင်းကိုမကြခင်မှာနားဆင်ရပါမယ်ရှင်။ဒီနောက်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေနဲ့ရေးသားခဲ့ကြတဲ့မြန်မာသတင်းတွေကိုမူရင်းအပေါ်မပြဲရှားပေါောင်တဲ့ဒေါက်ခင်မျိုးသက်ကကောက်နှုတ်တင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာငြိမ်းချမ်းရေးအလားအလာမတွေ့ရသေးဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှင်ဘတ်တီလစ်နာက Asia Times သတင်းစာမျက်နှာမှာရေးသားထားတဲ့ဆောင်းပါးကိုဦးစွာတင်ပြလိုပါရယ်မြန်မာနိုင်ငံတဝန်းငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဇွန်လ12ရက်နေ့ကနေ14ရက်နေ့အထိအစိုးရကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံခဲ့ကြရတယ်လို့ဆောင်းပါးကိုအစချီထားပါရယ်ဒါပေမဲ့လည်းအရင်နှုန်းကလှုပ်ခဲ့ဖူးတဲ့ဆွေးနွေးပွဲတွေလိုမျိုးပဲအခုချိန်မှာအရှင်မြင့်လာနေတဲ့ဆယ်စုနှစ်များစွာဖြစ်လာတဲ့ပြည်တွင်းစစ်ပြဿနာဖြေရှင်းနိုင်ဖို့နည်းလမ်းတွေဒီဆွေးနွေးပွဲကလည်းတိုးတက်မှုလမ်းစာတစ်စုံတစ်ရာမရခဲ့ပါဘူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရနဲ့သူ့ရဲ့နောက်ကဩဇာအာဏာရှိနေစေစစ်တပ်တို့ကနိုင်ငံရေးဆွေးနွေးပွဲတွေမလုပ်ခင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အပြစ်ခတ်ရစရဲ့သဘောတူစာချုပ်လက်မှတ်ရေးထိုးရမယ်လို့ပြောဆိုထားတာဖြစ်ပါတယ်အခုလာမဲ့ဖေဖော်ဝါရီလကျရင်လေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်က27ရာစုပင်လုံးညီလာခံအစိတ်ပိုင်းတစ်ခုဖြစ်နေနောက်ထပ်ငြိမ်းချမ်းရေးဆွေးနွေးပွဲတစ်ခုကျင်းပသွားဖို့ရှိပါတယ်ဒါပေမဲ့လည်းမြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်ဖွဲ့ကြားဆက်ပြီးဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့27ရာစုပင်လုံးညီလာခံကနေငြိမ်းချမ်းရေးရဖို့မျှော်လင့်ချက်အလားအလာတိတ်ကိုနှဲပါပါတယ်တိုင်းရင်းသားဒေသတွေမှာရင်ဆိုင်နေရတဲ့ခါးသီးမှုတွေကိုလူများစုဖြစ်တဲ့ဗမာလူဦးရေအ ਨੇ အချင်းလောက်ကပဲစာနာနားလည်ကြတာဖြစ်တဲ့အတွက်အစိုးရကပြန်လည်တင်မြှင့်ရေးဆိုတဲ့စကလုံးလှလှသုံးပြီးဝေဝေဆာဆာပြောဆိုနေပေမဲ့ငြိမ်းချမ်းရေးရဖို့အလားအလာကတော့ပိုပြီးအလှမ်းဝင်နေစေဖြစ်တယ်လို့ဆောင်းပါးကိုအဆုံးသတ်ထားပါတယ်အပြည့်အစုံကိုတော့ www.atimes.com မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင
်ရခိုင်ပြည်နာကိုဖြည့်ရှင်းမှုအတွက်အပြုသဘောဆောင်တဲ့ချင့်ကပ်မှုတွေလိုအပ်နေတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောကြားဆိုတဲ့ခေါင်းစဉ်နဲ့တောက်ကြံနေထုတ် Channel News Asia မှာဆောင်းမရှင်မေဝန်းရေးသားထားတာကိုပြောပြပေးပါစီ။ရခိုင်ပြည်ထနာကိုဖြည့်ရှင်းဖို့စူးစမ်းကြတဲ့နေရာမှာတစ်ဖက်နဲ့တစ်ဖက်အများကြအောင်နင့်နင့်နာနာပြောဆိုနေကြမယ်အစားအပြုသဘောဆောင်တဲ့နည်းလမ်းနဲ့ချင့်ကပ်ဖို့လိုတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး Retno Marsudi ကပြောကြားခဲ့တာပါ။တခါတရံမှာမရည်ရွယ်ပဲနဲ့နင့်နင့်နာနာအပြန်အလှန်ပြောဆိုမှုတွေကိုမြင်နေရပြီးဒါရီဟာမြမအစိုးရဖြည့်ရှင်းမှုလုပ်နေတဲ့အခြေအနေအတွက်ပိုးပြီးကောင်းမလာစေတဲ့အပြင်ဒီပြဿနာအတွက်ဖြေရှားရမှာလဲအထောက်အကူမဖြစ်စေပါဘူးလို့ဆိုပါတယ် Miss Retno ဟာမြမအစိုးရကစိတ်ပြတ်တယ်လို့ပြောခဲ့တဲ့မလေးရှားနိုင်ငံမှာကျင်းပတဲ့ OIC Islam အဖွဲ့အစည်းအဝေးပြီးနောက်တရက်မှပဲမြမနိုင်ငံကိုတွားရောက်ခဲ့တာပါအဲ့ဒီအစည်းအဝေးမှာလူတိုင်းကရခိုင်ကအခြေအနေကိုစိုးရိမ်တာဖြစ်ပေမဲ့ထုတ်ဖို့ပြောကြားပုံချင်းမတူတာတွေ့ရတယ်လို့ကောင်းတာတစ်ခုကတော့တက်ရောက်လာသူတိုင်းလူလူကမြန်မာအစိုးရနဲ့လက်တွဲပြီးကူညီဖို့အတွက်ဆန္ဒရှိတယ်လို့ပြောကြတာပါတဲ့ဒီကိစ္စကိုလက်ရှိမြန်မာအစိုးရကထဲထဲဝင်ဝင်ကင်တွယ်နေတာတွေ့ရပြီးအင်ဒိုနီးရှားအနေနဲ့တော့ကိုယ်တိုင်ဒီလိုစိန်ခေါ်မှုတွေနဲ့ကြုံခဲ့ရတာမို့အခုမြန်မာအပြောင်းလဲမှာသူ့နိုင်ငံရဲ့အတွေ့အကြုံကိုမျှပေးဖို့မြန်မာအတွက်အာဆီယံနဲ့ဂျာဝင်ဆောင်ရွက်ပေးခြင်းနဲ့ဆန္ဒရှိတယ်လို့လည်းပြောပါတယ်Miss Retno ဟာစနေနေ့မှာစစ်တွေကိုတွားရောက်มาဖြစ်ပြီးဒါကအောက်တိုဘာ9ရက်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်အဲ့ဒီဒေသကိုပထမဆုံးတွားရောက်တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတယောက်ဖြစ်ပါတယ်။ အင်ဒိုနီးရှားကရခိုင်တလွှားကျောင်း6ကျောင်းဆောက်လုပ်ထားပြီးစေယုံတယုံဆောက်လုပ်ဖို့လည်းလုပ်နေသလိုဒီလိုဗုဒ္ဓဘာသာမွတ်စလင်မခွဲကြပဲလူသားချင်းစာနာမှုအကူအညီတွေပေးရင်ဒီမိုကရေစီရှောင်လန့်နေတဲ့မြန်မာနိုင်ငံကိုအကူအညီပေးဖို့အတွက်လက်တွေ့လုပ်နေပါတယ်လို့ဖော်ပြထားပါတယ်
ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုမူရင်းအပေါ်မှာပြတ်ကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ဒေါ်လာလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်စာလုံးပေါင်းက TO2F-I-L-L to fill ga pye bo S-O-M-E-O-N-E apostrophe S someone's ga lutu diao ye S-H-O-E-S shoes ga phana so ro zakwai thun ye lungkao dibe ga lutu diao ye phana ku pye bo bo idiom dibe ga ro chima ro myama ma lutu ye chi ya ku pi nai aw lou pho ne sin du de lo so ya ma baဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကျောင်းဥစီယာအသစ်ကတော့ကျောင်းဥစီယာဟောင်းရဲ့ချီယာကိုလိုက်မီနိုင်ဖို့အတော်လေးကြိုးစားရအောင်မေးကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်စည်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state.
လူတို့ရဲ့ခြေရာကိုပြည်နိုင်အောင်လုပ်ဖို့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
To fill someone's shoes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စံကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ရမယ့်မြို့သမီးကဏ္ဍမှာတော့မနေ့ဇန်နဝါရီလ20ရက်နေ့ကကျန်းသစ်စာချိန်ဆပြီးသွားပြီဖြစ်တဲ့ Donald Trump ဟာအမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတဖြစ်လာခဲ့ပါပြီ။သမ္မတထရန့်ရဲ့ဇနီးဖြစ်သူမလာနီယာထရန့်ကိုလည်းနိုင်ငံတကာကစိတ်ဝင်စားကြမှာဖြစ်တာမို့သမ္မတကတော့အစ်စ်နဲ့ပတ်သက်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ဆက်ထားပါရရှင
် You can bend but never break me cause it only serves to make me more determined to achieve my
It's great to be here and thank you all for your support and tomorrow we're starting the work. I had a lot of responsibility, a lot to take care of and we will make America great again.
မြန်မာပြည်ကလည်းတိတ်ကိုခုံစရာပါ။ထောက်ခံကြသူတွေကိုလည်းအားလုံးကျေးဇူးတင်ပါတယ်။မြေပြန်ဆိုကျမတို့လုပ်ငန်းစကြတော့မှာပါ။မျှော်လင့်ချက်တွေအများကြီးရှိသလိုလှုပ်ဆောင်စရာတွေလည်းအများကြီးရှိပါတယ်။အမေရိကန်ပြည်ထောင်စုကြီးပြန်လဲအားကောင်းလာဖို့ကျမတို့လှုပ်ဆောင်ကြမှာပါလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဇနီးဖြစ်သူမီလီနီယာထရန့်ကသူ့ခင်ပွန်းသမ္မတမဖြစ်မီတည့်ရက်လိုဖြစ်တဲ့ဇန်နဝါရီလ16ရက်နေ့ကဝါရှင်တန် DC မြို့တော်ရှိထရန့်ဟိုတယ်အဆောက်အဦကြီးမှာနေ့စာတီခင်းအခမ်းအနားခင်ပွန်းတဲ့ဖြစ်သူကစကားတစ်ခွန်းနှစ်ခွန်းလောက်ပြောဖို့မိုက်ခရိုဖုန်းရှိကိုသူ့ကိုခေါ်ခဲ့ရမှာအခုလိုမီလီနီယာထရန့်ကပြောခဲ့တာဖြစ်ပါတယ်သမ္မတထရန့်ရဲ့တတိယမြောက်ဇနီးဖြစ်သူအသက်46နှစ်ရွယ်မလာနီယာထရန့်ရဲ့ဇာတိကတော့ယူဂိုစလာဗီးယားတစ်စိတ်တိုင်းဖြစ်တဲ့ဆလိုဗီးနီးယားကဖြစ်ပြီးတမ္မာမိသားစုကဆင်းသက်လာတာပါသူအနေနဲ့ငယ်စဉ်ကတည်းကမော်ဒယ်အလှမယ်ဖြစ်ခဲ့ပြီး1996ခုနှစ်နယူးယောက်ကိုလာရောက်ခြေချခဲ့ရမှာထိုစဉ်အင်ချမ်ဘီလီယံနဲ့တထေးကြီးခင်မွန်လောင်ဒေါ်နယ်ထရန့်နဲ့ဖူးစာဆုံခဲ့ပြီး2005ခုနှစ်မှာအိမ်တောင်ချခဲ့ရကခုဆိုသူတို့မှာBaron William Trump ဆိုတဲ့တတူထုံကားခဲ့ပါတယ်။မလာနီယာထရန့်အနေနဲ့ခင်မွန်းဖြစ်သည့် Donald Trump 2016 November ရွေးကောက်ပွဲမှာ Republican Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်ခံဖို့ကြိုးစားစဉ်နိုင်ငံတော်မဲဆွယ်လှုပ်ရှားစဉ်ကတိတ်ပါဝင်လှုပ်ရှားပေးခဲ့ခြင်းမရှိပါဘူး။ဒါပေမဲ့ Donald Trump ဟာ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ရွေးချယ်ခံခဲ့ရတဲ့ဇူလိုင်လကတော့ Party နီလာကမှာမ မိကွန်းပြောကြားခဲ့တာတွေ့ရပါတယ်တိုင်းတစ်ပါးကလာရောက်အခြေချသူဥပဝါကိုအခြေခံပြီးမလန်နီယာထရမ့်က Republican Party နီလာကမှပြောခဲ့တာကတော
့ I'm an immigrant and let me tell you no one values the freedom and opportunity of America more than me
ကျမဟာဒီနိုင်ငံကိုလာရောက်အခြေချနေထိုင်သူပါကျမပြောပြစီလွတ်လပ်မှုနဲ့အခွင့်အလမ်းဖန်တီးပေးတဲ့အမေရိကန်ရဲ့စံတန်ဘိုးတွေကိုကျမတိတ်ကိုမျက်နှာလှပါတယ်ကို6ဘိုးကိုရက်တဲ့အမျိုးသမီးတူအနေနဲ့ရောအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်သူတူအနေနဲ့ရောကျမဒါကိုတိတ်တန်ဖိုးထားပါတယ်လို့မလန်နီယာထရမ့်ကပြောသွားတာဖြစ်ပါတယ်အမေရိကန်သမိုင်းဆက်ဆက်မှာတော့သမရဂရော်ရီနီနဲ့ခင်မွန်းဖြစ်သူသမရတို့ရဲ့ပါရမီဖြစ်ပေဖြစ်နိုင်ငံအတွက်ကိုတန်ယာဂန်ဒအတီးဒီကနေဆောင်ရွက်ပေးခဲ့ကြတဲ့အစဉ်အလာရှိတာဖြစ်ပါတယ်သူတို့ဆောင်ရွက်ခဲ့တဲ့အခန့်ကန်ဒတချို့နေပတ်သက်လို့ပင်ဆယ်ဗေးနီးယားနေသမိုင်းသူတည်သည့်ဒေါ်ဖြူဖြူကအ
မေရိကန်ကွန်စတီကျူရှင်းမှာတော့သူတို့ကမသတ်မှတ်ထားဘူးလေသူတို့အတုံး first lady ပေါ့သမားကတော့ရဲ့အခန့်ကန်ဒပါရီလောက်ရမယ်သူတို့မှမရှိခဲ့ဘူးဒါပေမဲ့ဒီအမေရိကန်သမိုင်းမှာသမရဖြစ်လာတဲ့အခိုင်မှာခင်မောပန်ပွေသမရကရိုရီယာသူတို့ကြာတောင်းရနေသူတို့စိတ်ဝင်စားတဲ့ခေါင်းစဉ်လေးတွေနဲ့ပေါ့နော်သူတို့ဖော်ဆောင်လာကြတယ်ဂျက်ကီကနေတက်လာတဲ့ခါကျတော့သူကဟိုအများကြီးသူကခေပညာလေးပို့တက်တယ်သူကဟိုဝိုက်ဟောက်စ်ထဲမှာလာတဲ့အကုန်လုံးအမေရိကန်နိုင်ငံရဲ့ရင်ကျိမှုနဲ့ပတ်သက်တဲ့ဒီအကြောင်းပြန်ထပ်တဲ့အမှုပညာတွေဟာတွေအများကြီးပဲသူဟင့်တင်လာတာတွေ့ရတယ်နိဂျက်ကီကနေဒီပြီးတော့ကျမသိရတာလေဒီဘတ်ဂျွန်ဆန်တက်လာလေဒီဘတ်ဂျွန်ဆန်ကတော့သူကတက်ဆက်စ်ကလေတက်ဆက်ကသူကတက်ဆက်မှာသူနေတော့သူကမတက်ဆက်စ်ကနေပြတော့နေတော့သူဘာတွေ့လာလဲဆိုလမ်းကြီးကမှ highway တွေမှာ sign board တွေ sign board ကအရန်ချိန်ထားတယ်သူကတော့တောင်အလှပါကြီးအရန်ပျက်စီးတယ်လေအဲ့တော့သူသမရကရဖြစ်တဲ့ကသူ beautification of america ဆိုအမေရိကန်နိုင်ငံတခုနမှာရှိတဲ့အမျိုးလေးတွေ highway တစ်လျှောက်လုံးတော့ park တွေဘာတွေမှာခါလေလှလှပပဖြစ်အောင်ပန်းချန်လို့ဘာလို့အဲ့လိုမျိုးလောက်တာရှိတယ်ဘက်တီဖို့လက်ထက်ကျတော့ဘက်တီဖို့ကသူကလေသူက breast cancer လည်းဖြစ်တယ်နောက်ပြီးဆိုရက်တီပါလေသူကဆွဲတယ်လေအဲ့ဒါကြောင့်သူကဘာလဲဆိုသူခင်မွန်းလက်ထက်မှာသူကဘက်တီဖို့ center ဆိုပြီးတော့အဲ့လူတွေရဲ့ပြန်လဲပြီးပြုပြင်ဖို့သူကအဲ့လုပ်ခဲ့တယ်အဲ့ Roslyn Carter ကျတော့သူကဘာလဲဆို mental health ပေါ့နော်စိတ်ဒဇနဲ့ပတ်သက်တဲ့ဥစ္စာတွေကိုသူကအဲ့လုပ်တယ်ဒီ Nancy Reagan ကျတော့ just say no လူငယ်လူရွယ်တွေဆေးချောက်တွေဆွဲဖို့တဲ့ just say no ဆိုတဲ့ဘောမျိုးသူကအဲ့အမျိုးလုပ်ခဲ့တယ်ဘာဘရာဘုတ်စ်ကြီးကတော့သူကလူငယ်လူရွယ်တွေကိုစာဖတ်ဖို့အားပေးတယ်ဘာဘရာဘုတ်စ်ကဒီ Hillary Clinton ကတော့ဒီ health care ကိုပထမအဆုံးသူယောက်ျားကလည်းတာဝန်ပေးတဲ့အတွက် health care ကိုစပြီးသူလုပ်တာပဲလေ Laura Bush ကတော့သူကိုယ်ကလည်းစာကြည့်တိုက်မှုဖြစ်ခဲ့တော့စာကြည့်တိုက်နဲ့ပတ်သက်တာသူလုပ်ခဲ့တယ် Michelle Obama လည်းဆက်ကြတော့ကျမတို့အကုန်လုံးသိတဲ့အတိုင်းပဲကလေးသူငယ်များအဝလွန်တဲ့အတွက်ကြောင့်အကြောင်းဒီမှာကလေးတွေနဲ့ပတ်သက်တဲ့မိဘတွေကိုကျမရဲ့ကျမတဲ့အစားအစာတွေစားဖို့နော်ဒီချင်းကနေဘာတွေလုပ်ဖို့သူအပြောတယ်
မီလီနီယံထရမ့်အနေနဲ့ရောသမ္မတကတော့ဖြစ်လာခဲ့ရင်သူစွမ်းဆောင်ပေးမဲ့ကန္တာကဘယ်လိုရှိပါသလဲ Republican Party နီလာကမှသူပြောကြားခဲ့တဲ့မိကွန်းမှာတော့
If I'm honored to serve as first lady I will use that wonderful privilege to try to help people in our country who need it the most One of the many causes dear to my heart
ချမနီနဲ့သမ္မတကတော့ဖြစ်လာမယ်ဆိုရင်ဒီကောင်းမြတ်လာတဲ့အခွင့်အရေးကိုခြေခံပြီးကျမတို့နိုင်ငံမှာရှိနေတဲ့အကူအညီလိုအပ်ဆုံးသူတွေကိုအကူအညီပေးမှာဖြစ်ပါတယ်။ကျမတိတ်ကိုဆန္ဒရှိတာကတော့ကလေးတွေအမျိုးသမီးတွေကိုအကူအညီပေးနိုင်ရေးပါပဲ။လူ့အဖွဲ့အစည်းရဲ့တန်ဖိုးဟာနိုင်ငံသားတွေပေါ်မှာဆက်ဆံတဲ့အပေါ်မှာမူတည်တာဖြစ်တဲ့အတွက်ကြောင့်လဲကျမအနေနဲ့ကလေးတိုင်းလုံခြုံပြည့်စုံပြီးအကောင်းဆုံးပညာရေးရရှိအောင်ကြိုးပမ်းပေးလိုပါတယ်။ဒီခန္ဓာထေဝါလှတဲ့ဒီနိုင်ငံကြီးရဲ့နိုင်ငံသားတွေအနေနဲ့ကျင်နာမှုမေတ္တာဂရုဏာတရားကိုတူပေါ်တူထားခြင်းအပြင်တွေးစည်းကြမှာညီညွတ်ကြမှာဖြစ်ပါတယ်ဒီစံထားချက်တွေကိုကျမနဲ့ဒေါ်နယ်ဒ်အင်မီရောကိုယူဆောင်လာကြမှာဖြစ်ပါတယ်လို့မလန်နီယာထရမ့်ကပြောသွားတာဖြစ်ပါတယ်ဒေါ်နယ်ထရမ့်အနေနဲ့သမရိုက်ဖြစ်ခံယူခြင်းမှာလူလူရဲ့ထောက်ခံမှုဟာအတော်လေးလျော့နေနေတာဖြစ်ပါတယ်ဒါကြောင့်နိုင်ငံရဲ့45ဦးမြောက်သမရဖြစ်လာတဲ့ဒေါ်နယ်ထရမ့်ရဲ့ဇနီးတူအနေနဲ့မလန်နီယာထရမ့်ကသူရင်အင်ဗီရောမှာနေခဲ့ကြတဲ့သမရခရော်တွေလိုပဲနိုင်ငံရဲ့တာဝန်တစ်စိတ်တစ်ပိုင်းကိုဆောင်ရွက်ပေးနိုင်စမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်။ပင်ဆယ်ဗေးနီးယားနေသမိုင်းသူတေသည့်ဒေါ်ဖြူဖြူရဲ့သုံးသပ်ချက်နဲ့တူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။အားလုံးက
cell phone နဲ့ iPad တွေအဲ့ဒါတွေနဲ့ပဲအချင်းကုန်နေတဲ့ကလေးတွေအဲ့ဒါသုံးပြီးတော့တယောက်နဲ့တယောက်အကျိုးရှိတဲ့ဟာလောက်တာအရေးမကြီးဘူးကောင်းတဲ့ဟာမလုပ်ပဲနဲ့တယောက်နဲ့တယောက်ကိုအနိုင်ကျင့်တာသူတို့ကကျောင်းမှာအနိုင်ကျင့်တာရှိတယ်လေသူတို့က online မှာတင်ပြီးတော့အဲ့လိုမျိုးလုပ်လို့သူတို့ကလေးတွေအဲ့ဒါစိတ်ထိခိုက်ပြီးတော့ full site လုပ်တာတော့ပါတော့ကျွန်မအထင်နဲ့အဲ့ဒါကို millennial trend လုပ်လိမ့်မယ်ထင်တယ် social media ကိုသုံးတဲ့အခါမှာကောင်းတဲ့ခံခံနာရီမိနေသုံးဖို့ကိုသူကဟိုကလုတ်လိုက်မထင်လေအခုကလူတိုင်းကပြောနေတယ်လေ Avanga Trump ကသမီးလုတ်တဲ့လူကပို့ပြီးတော့တက်ကြမယ်တော့ဖြစ်တယ်ဆိုပြီး Avanga Trump ကလည်းပြောနေတယ်သူကဒီတမရသမီးနေနဲ့ဒီအထူးသဖြင့်ဒီဒေကဲတွေဈေးသက်သာမှုတွေရယ်ကိုဝင်ဆောင်နေလာစားပို့တိုးပြီးတော့ရဖို့ရယ်အဲ့ဒါမျိုးတွေအဲ့ဒါမျိုးသမီးကိစ္စနဲ့ခလိကိစ္စကို Avanga Trump ကသူစိတ်ဝင်စားတယ်လို့သူပြောတာပဲလေဟိုသူကမိတွေကိုand melania trump net avanga trump ga nani yaw salon ga tru ro ro tru yu lein mai ne era ro chi ya ne dai mai jema phin ma de avanga trump ga de law tu a khit pinya de smart de phit de ai kamong ya smart de phit de tu de law de bang jaw pi ro di mi de first lady ye ro bang jaw pi ro tu lou ma mo dai mai tu phi ya ro khu la mai tamara phit mai trump ga ta tamii de ye chan pi da pyo de ska ga na thong de tbo shi de so ro khu naingan yi we phan ne lu ya ba pyo le so ro donald trump ni ne a son ne ne yaw yin taw tet mat mai lu ga tu zini de ba de lu ပြောတယ်ဘာလို့သူနီနာမှာရှိတဲ့အကြံပေးရာရှိတာဘာလို့လဲဆိုတော့ Donald Trump ကသူ့ဇနီးစကားလည်းသူနားထောင်တယ်နောက်သူ့တမီးစကားလည်းနားထောင်တယ်ဆိုတော့ဇနီးတဲ့တင်မကောင်တမီးရဲ့စကားမှာနားထောင်တယ်ဆို Donald Trump ကပြိုက်ပြီးတော့အဆုံးရောက်မဲ့ဥစ္စာရောလုံးမရောမထင်ဘူးကျမတို့အဲ့လိုလဲဆူတောင်းရတာပဲလေ
Donald Trump တန်စီစဉ်တင်ဆက်တဲ့မျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်
မြန်မာနိုင်ငံရဲ့ခြေလက်တွေမှာမီးလင်းဖို့အတွက်ပြန်ပြည့်မြဲစွမ်းအင်ကိုဘလို့အသုံးချတင်ပါသလဲအစိုးရကအားပေးမယ်ဆိုရင်ဘလို့စီမံကိန်းမျိုးကိုလုပ်ဖို့လိုပါသလဲ Green မြန်မာပြန်ပြည့်မြဲစွမ်းအင်အသင်းကဥက္ကောင်မြင့်အမြင့်ကိုဒီတစ်ပတ်မှာပြောပြပေးမှာပါပြန်ပြည့်မြဲစွမ်းအင်အတွက်နိုင်ငံတော်ကချထားတဲ့အစီအစဉ်မှာကမ္ဘာပံကရေးဆွဲထားတဲ့နိုင်ငံတော်ရဲ့လျှက်စစ်စွမ်းအင်ဆိုင်ရာအမျိုးသားရေးအစီအစဉ် NEP နဲ့ဂျပန် JICA အဖွဲ့ကနေဆွဲထားတဲ့မြန်မာ Energy Master Plan အစီအစဉ်တွေရှိပါတယ်။တက္ကသိုလ်2030ရောက်ရင်တနိုင်ငံလုံးမီးလင်းရေးအတွက် JICA ရဲ့စီမံကိန်းကကြောင်မီးသွေးကိုသုံးဖို့အတွက်33ရာခိုင်နှုန်းနဲ့ရေအားက42ရာခိုင်နှုန်းသုံးနေချိန်မှာပြန်ပြည့်မြဲစွမ်းအင်အတွက်6ရာခိုင်နှုန်းပဲသတ်မှတ်ထားရမို့ပြန်ပြည့်မြဲစွမ်းအင်အတွက်နေရာကတိတ်မရှိဘူးလို့ဥက္ကောင်မြင့်ကပြောပါတယ်
ကြိုက်တာက energy master plan ကိုသူဆွဲပေးလာတာပါနိုင်ငံတော်ဆိုအောင်အရင်ဆိုအောင်ပေါ့နော်အခု energy master plan ရဲ့သူဆွဲပေးရတဲ့လမ်းကြောင်းကသူကကျွန်တော်ရဲ့ခုနဖွံ့ဖြိုးရေးအားလုံးကို block လုပ်ထားတယ်လို့ဖြစ်ပါတယ်ဒီ renewable energy ကို 9% ဆိုပြီးတော့ 2030 target နဲ့ဆွဲထားပါတယ်အဲ့ဒီ target ကို ministry က account for နဲ့နေရာမှာ renewable energy ကခုနပြောသလိုနေရာမရှိဘူးနောက်တစ်ခုကကြိုက်ကားလိုအမျိုးကကျွန်တော်တို့သူတို့လည်းဒီတခြားနိုင်ငံတွေမှာကျတော့ဒီ people base ပေါ့နော် PPP ပေါ့ဗျာအခုခေတ်စားနေတာ public private partnership ဒီပြည်သူက market ကတကယ်ဖြစ်လာတဲ့ဟာအဲ့ဒီအခြေအနေဖြစ်အောင်သူတို့က business model တွေလုပ်ပြီးတော့သူအားပေးဖို့လိုပ
ါစီးပွားရေးတွက်ချေကြိုက်မယ်နမူနာပုံစံတွေမလုပ်ခင်အစိုးရကမူဝါဒတွေချပေးဖို့လိုပါတယ်ဒါပေမဲ့အခုအစိုးရကမူဝါဒကောင်းကောင်းမချနိုင်သေးတာမို့အခုချိန်မှာအစိုးရကိုဘက်ဆောင်ပါတဲ့စီမံကိန်းနမူနာတွေတင်ပြဖို့လုပ်နေတယ်လို့ဆိုပါတယ
် model project တွေပေါ့နော်ကျွန်တော်ခေါ်တော့ဒီ multi disciplinary model project ပေါ့မ project တစ်ခုကဒီကျေးရွာကြီးဒီကမီးလင်းမယ်တနေရာကိုဟဲ့လုတ်တဲ့ကမှာဒီ hydro သုံးမယ် solar သုံးမယ် biomass သုံးမယ် hybrid ဖြစ်ရင်လည်းပြင်မယ် design တစ်ခုကဒါပေမဲ့အဲ့ဒီမှာ policy approach တွေလည်းချက်သွင်းထားမယ် environment approach တွေ solar approach တွေလည်းချက်သွင်းထားမယ်အဲ့ဒီလိုနဲ့ model project တွေကိုသူတို့ပထမ subsidized phase ပေါ့အဲ့လိုအမျိုးတွေလုပ်ဖို့လိုပါတယ်ဗ
ျဆက်ဥပမာလေးတစ်ခုပြောပြပေးပါဆက်ဥပမာဆိုရင်မြို့တစ်မြို့ပေါ့နော်ထားပါတော့ဒီရန်ကုန်မန္လေးလမ်းမကြီးပေါ်ကမြို့တစ်မြို့ပေါ့နော်မီးတိတ်ပြီးတော့လက်စစ်တာတိတ်မရတဲ့မြို့တစ်မြို့ဆိုရင်ဆရာဘလို့လှုပ်ဆပြီးတော့လှုပ်မယ်လို့အကြံပေးမလဲဆရာ
ဥပမာကျွန်တော်နိုင်ငံမှာဒီမဟာဒါလိုင်းက32ရာခိုင်နှုန်းလောက်ပဲရှိတော့ကျန်တဲ့နေရာမှာဒီမဟာဒါလိုင်းမရှိပါဘူးမရှိပြလို့အဲ့လိုမြို့တွေရွာငယ်တွေဥပမာစက်မှုစုံတွေအဲ့လိုအဲ့လိုနေရာတွေမှာမီးရေလိုလိုသူနီးသူအနဲ့လုံတာတွေရှိပါတယ်ဒါပေမဲ့သူနီးသူအနဲ့လုံတော့ဥပဒေကလည်းအမပေးဘူး finance ကဘုပ္ပစံနဲ့ကိုယ်ပဲလုပ်တယ်ဟဲ့လား technology လည်းဒီ fail မလုပ်တော့သူ့မှာအခက်အခဲအများကြီးနဲ့တန့်နေတာတွေရှိပါတယ်အဲကျွန်တော်အမြင်ကကျွန်တော်ကပါလဲဆိုတော့ project နှစ်မျိုးပေါ့နော် green and brown ဆိုပြီး green ဆိုတာက
ဥမာမြို့တစ်မြို့ရှိမယ်ဗျာအဲ့ဒါစက်မှုစုံတစ်ခုရှိမယ်မြို့တစ်မြို့ရှိမယ်အဲ့ဒီနေရာကိုဒီပြီးပေးဖို့ကိုနိုင်ငံတော်ရဲ့ grid line နဲ့ဟလာမစဉ်းစားတော့ဘူးနီးမျိုးမျိုးရှိပါတယ်သူက private sector တခုကို local private sector လုံးဝလောက်တာရှိတယ် local နဲ့နိုင်ငံသားနဲ့လောက်တာရှိတယ်စသဖြင့်ပေါ့နော်အဲ့လို private sector တခုကိုသူဘယ်လိုနီးနဲ့ပေးမလဲ solar နဲ့ပေးမလားဟလာ hydro နဲ့ပေးမလား hybrid နဲ့ပေးမလားကျွန်တော် design တွေထုတ်လို့ရပါတယ်သူရဲ့ power consumption နဲ့သူရဲ့ဟလာလိုတဲ့ requirement IPP လုတ်ပိုင်ခွင့်ကိုအပြည့်အဝနိုင်ငံတော်ကပေးမယ်ဆိုရင်အဲ့လိုမျိုးကိုစဖို့ကငကူကလုံလုံလုံစင် business trend မရှိတဲ့အတွက်ဘယ်သူမှမစိုးကြောက်ပါတယ်အဲ့တော့ဒီရဲဝင်လှုပ်လာနိုင်အောင်နိုင်ငံတော် policy ရအပေးရမယ်နောက်တော့ဝေဝေဘလူနီးနဲ့ finance system တွေပေါ့ဒီ World Bank ကိုလည်းကျွန်တော်ပြောမှုပါတယ်ခင်ဗျားတို့ private sector ကိုတိုက်ရိုက်ဝေပြီးတော့တကယ်လုတ်တဲ့လူကိုပေးနိုင်တဲ့နည်းမလုတ်နိုင်ဘူးလားဆိုအဲ့လိုမျိုးလုပ်လို့ရတယ်နောက်တစ်ခုကဒီ policy မှာအခုက environment issue တွေ social issue တွေဒီ energy မှာ energy ပေးတာ generation တခုတည်းမဟုတ်ဘဲနဲ့ဒီ energy efficiency ရော energy storage ဆိုအဲ့ဒါတွေကိုရောတဲ့ multidisciplinary design လို့ကျွန်တော်ကတော့ပြောချင်တာပေါ့ဗျာ
ဖက်ဆောင်စီမံကိန်းအတွက်ပြန်ပြည့်မြန်းစွန့်ရင်မှာစွန့်ရင်ကိုပိုးပြီးထိရောက်စေတဲ့နှီးတွေစွန့်ရင်တိုးလောင်တဲ့နှီးတွေကိုတုံးပြီးရေရှည်အတွက်အစိုးရနဲ့ပုဂ္ဂလိကဟန်ချက်ညီညီလှုပ်ဆောင်ဖို့လိုပါတယ်
။အဲ့လိုမျိုးကိုလုတ်တာအောင်နိုင်ငံတော်တို့ကလည်းဒီ project တွေကပေးမယ်။ပုဂ္ဂလိကဘိုင်းကလည်းသူ့ရဲ့ပါဝင်မှုမှာ business ဆန်ဆန်ပေါ့ long term perspective အပြည့်နဲ့လုပ်မယ်ဆိုရင်ကျွန်တော်ရနိုင်ခြေတွေအများကြီးရှိပါတယ်
။ Off grid လို့ခေါ်တဲ့ပင်မမဟာဓာတ်အားလိုက်နဲ့ချိတ်ဆက်မထားတဲ့နေရာတွေမှာမီးရဖို့အတွက်စံပြအဖြစ်ရထားပြီးမိပေးဖို့လုံနိုင်ပြီဆိုရင်အဲ့ဒီနေရာအတွက်မိပေးတဲ့ပင်မလိုင်းရောက်လာချိန်မှာတည်ဝင်ချိတ်ဆက်ပိုင်ခွင့်ရှိဖို့ကအဓိကအရေးပါပါတယ
်။ဝါရီတစ်ခုပေါ့နော်မြို့ငယ်တစ်ခုဆိုလည်းကောင်း၊ဂျွာအုပ်စုတစ်ခုဆိုလည်းကောင်းတကယ်လို့ main grid ကြီးရောက်လာရင် तू ကတရားဝင်ချိတ်ဆက်ပိုင်ခွင့်ပေါ့နော် grid interconnectivity လို့ခေါ်ပါတယ်။အဲ့ဒါတရားဝင်ရှိရပါမယ်။ဘယ်လိုလုပ်လို့နည်းနဲ့ချိတ်ဆက်မလဲ။ကျွန်တော်နဲ့ငွေပေးယူရတာ power purchase ဘယ်လိုလုပ်မလဲဆိုတာကတခြားနိုင်ငံတွေမှာဒါတွေအများကြီးရှိပါတယ်။အဲ့ဒါတွေကိုအတူယူပြီးတော့ဒီ modeling နဲ့ပေါ့နော်နိုင်ငံတော်မှာပထမဆုံးမရှိသေးဘူးဆိုရင်စပေးဖို့လိုပါတယ်မြို့ငယ်တွေလည်းစလို့ရတယ်ရွာအုပ်စုတွေလည်းစလို့ရတယ်တချို့ဆိုရင် isolate ဖြစ်နေတဲ့စက်မှုဇုံတွေအဲ့ဒါစသဖြင့်ပေါ့စလို့ရတယ်နောက်တချို့ဆိုရင်ကျွန်တော်ဥပမာပေးမယ်ဆိုရင် housing estate တွေရှိတယ် housing estate တွေကိုလည်းနိုင်ငံတော်ရဲ့ line တစ်ခုတည်းကိုအာမကူပဲနဲ့ hybrid နဲ့ပေါ့နော်ကိုယ်လိုက်နှီးပေးတဲ့စနစ်နဲ့ဒီပုဂ္ဂိက sector ကိုသူ့ရဲ့ business တွေလုပ်နိုင်အောင်ဘယ်လိုလုပ်မလဲအဲ့လိုတွေကျွန်တော်တို့အများကြီးလုပ်လို့ရတာတွေရှိပါတယ်ဒါ policy ကကျွန်တော်တို့အမေမထားဘူးကျွန်တော်တို့ဒီ renewable energy ကိုလေကျွန်တော်တို့ဒီပုဂ္ဂလိကကန္တာကလုံနိုင်အောင်ပေါ့နော်အဲ့ဒီအဓိကပါပဲ
ပုဂ္ဂလိကဆိုရင်ပို့ပြီးတော့အခုထက်ပိုမြန်မြန်ဖြစ်မယ်ပေါ့နော
်မြန်မြန်ဖြစ်မှာပါပုဂ္ဂလိကကန္တာလုံမှာပဲဖြစ်မှာပါဒီအစိုးရကိုဒီနိုင်ငံတော်အစိုးရကပဲကင်နေလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒီနိုင်ငံတော်အခု grid ကြီးကလည်းဒီ billion နဲ့ရှိပြီးတော့အမြဲစိုက်နေရတာလေဘယ်လောက်များကြာကြာစိုက်နိုင်မလဲတော့မသိဘူး grid ကိုလည်းကောင်းအောင်လည်းမပြင်နိုင်ဘူးအဲ့ဒီအလားအလာကလည်းခုနလိုပေါ့ဒီကျွန်တော်တို့ကမကောက်မှုပေါ့ဗျာတကယ်လို့ပုဂ္ဂလိကကန္တာကို decentralize လို့ခေါ်တယ်လေမဟုတ်ပါပဲမကင်တော့ပဲနဲ့ပုဂ္ဂလိကကန္တာကို decentralize နေတဲ့ခွဲပေးတဲ့အာကိုလက်တွေ့ပြင်တကယ်ပုဂ္ဂလိကကန္တာကပြည်တွင်းရောပြည်ပရောဟလာ join ရောပေါင်းပြီးလုံနိုင်အောင်သူတို့အားပေးဖို့ကဒီနှစ်မှာမရှိဘူးဆိုတာနေဖြေထွက်ပါတယ
်ဒီလာမယ့်2019ခုနှစ်အတွက်တော့ညှော်လင့်ထားလားဆရာဒါမျိုးဖြစ်ဖို့
ရောလင့်ထားပါတယ်ကျွန်တော်ကလွတ်တော်အဆင့်ဒီလဲကျွန်တော်တက်နေပြီစူးစမ်းလုပ်နေပါတယ်ဒီဟာကိုကျွန်တော်ကနိုင်ငံတော်ရဲ့ဒီပြောင်းလဲမယ်ဆိုတဲ့အချိန်မှာဒီအချိန်မှာကျွန်တော်တို့ green energy ပေါ့ renewable energy ကိုကဘာသွားနေသလိုကျွန်တော်တို့နိုင်ငံပြောင်းဖို့အခွင့်အရေးရှိတယ်ဆိုတော့အဲ့ဒါ2019နှစ်မှာစနိုင်အောင်လို့တော့ကျွန်တော်ကဒီလာမယ့် 2019 February မှာ World Bank နဲ့နိုင်ငံတော်အစိုးရနဲ့လုပ်မဲ့ဒီ mini grid workshop ဆိုတာရှိပါတယ်ခုနပြောတဲ့မာဒါလိုင်းပြပကိစ္စတွေကိုပြောမယ်အမှာအာယူပြီးတော့ကြာကြာနဲ့ခုန modeling နေပါတယ်ခုနမေးတဲ့ဟာမျိုးပေါ့နော်ကျွန်တော်စနစ်တကျချပြပြီးတော့လုပ်ဖို့ကျွန်တော်စူးစမ်းနေပါတယ်ပြုပြင်ပြောင်းလဲနိုင်အောင်
မြမပြန်ပြည့်မြဲဆွမ်းရင်အတင်းကဥအောင်မြဲပြောကြခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်တော်ရရှိများရှင်အမေရိကန်ပြည်ထောင်စုမှာသမ္မတသည့်အဖြစ်ဒေါ်နယ်ထရန့်တာဝန်ယူတဲ့အခါမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထူးထူးခြားခြားဘာတွေများပြောင်းလဲလာနိုင်ပါသလဲသမ္မတအိုဘားမားလက်ထက်မှာတော့လည်းနီးကပ်တဲ့ဆက်ဆံရေးမျိုးရှိနေနိုင်ပါသေးသလားတော်ရရှင်တွေအနေနဲ့ရောအမေရိကန်မြန်မာဆက်ဆံရေးကိုဘလို့ပုံစံမျိုးနဲ့မြင်တွေ့လိုပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားလို့ရပါတယ်။ ဓာတ်ရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီည9နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဒီကနေ့ဇန်နဝါရီလ20ရက်နေ့ဟာ American ပြည်ထောင်စုမှာနိုင်ငံထူထောင်ခဲ့တဲ့တစ်တန်းလောက်တစ်တန်းကြာရှည်ခဲ့တဲ့အခမ်းအနားမှာသမ္မတဒေါ်နယ်ထရန့်မှာသူရဲ့ပထမသမရသစ်တန်းကိုစတင်နိုင်ဖို့ကျန်းသစ္စာကျင်းစုမှုခံယူခဲ့ပါတယ်။တင်းနီယာကျော်တိုင်အောင်ကျင်းပခဲ့တဲ့ဒီကျန်းသစ္စာကျင်းစုပွဲဟာ၄နှစ်တကြိမ်ရွေးကောက်ပွဲများမှာအမေရိကန်နိုင်ငံသားတွေဖော်ထုတ်ခဲ့တဲ့ဆန္ဒတွေကိုဖြည့်ဆည်းနိုင်ဖို့အာဏာလွှဲပြောင်းမှုကိုချောမွေ့စွာပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ဒီကျန်းသစ္စာကျင်းစုပွဲအခမ်းအနားဟာဒီမိုကရေစီရဲ့အထင်ကရသင်္ကေတလည်းဖြစ်ပါတယ်။ကျန်းသစ္စာကျင်းစုရမှာသမ္မတကအမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်သစ္စာရှိမှုကိုထပ်လောင်းအတည်ပြုခဲ့တာလည်းဖြစ်ပါတယ်။သမ္မတတဦးအနေနဲ့ကိုယ်ပိုင်သဘောထားကဘယ်လိုပင်ရှိပါစေနိုင်ငံရေးခံယူချက်ဒါမှမဟုတ်ဘာသာရေးယုံကြည်ချက်တွေဘယ်လိုပင်ရှိပါစေသူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာရမယ့်တာဝန်ရှိပါတယ်။အဲ့ဒီတာဝန်ကိုထမ်းဆောင်မှုပြက်ကွက်ခဲ့တဲ့သမ္မတတဦးအနေနဲ့တခြားအစိုးရအရာရှိတွေနီးတူရည်ယူခံရမှာဖြစ်ပြီးရာဒုကဏီဖေရှားခံရမှာလည်းဖြစ်ပါလေ။အမေရိကန်ရဲ့ဒုတိယမြောက်သမ္မတဖြစ်ခဲ့သူဂျွန်အဒမ်စ်ပြောခဲ့တဲ့စကားအရလူတွေကအစိုးရကိုအုပ်ချုပ်တာမဟုတ်ဘဲတရားဥပဒေကအစိုးရကိုအုပ်ချုပ်တာဖြစ်ပါလေ။တရားဥပဒေစိုးမိုးမှုရဲ့အောက်မှာနိုင်ငံရေးအာဏာကိုထားရှိတဲ့အတွက်လေအမေရိကန်နိုင်ငံသားတွေအနေနဲ့ရပိုင်ခွင့်တွေနဲ့လွတ်လပ်မှုကိုကာကွယ်ဆောက်ရှောက်ပေးနိုင်ဖို့အမခန့်ချက်ရရှိထားတာဖြစ်ပါလေ။သမ္မတဂျော့ရှ်ဝါရှင်တန်သူ့ရဲ့ပထမဦးဆုံးကျန်းသစ္စာကျင်းစုပွဲမှာပြောခဲ့သလိုပါပဲလွတ်လပ်မှုမိရှုတစ်စောင်နဲ့ဒီမိုကရေစီအစိုးရရဲ့အနာဂတ်ရေးကိုထိန်းသိမ်းဆောက်ရှောက်နိုင်ဖို့လေးလေးနက်နက်စဉ်းစားပြီးနောက်ဆုံးမှဒီစံတမှုကိုအမေရိကန်နိုင်ငံသားတွေရဲ့လက်ထဲအနှံလိုက်တာပဲဖြစ်ပါတယ်သမ္မတရဲ့ကျန်းသစ္စာကျင်းစုမှုဟာရွေးကောက်ခံခေါင်းဆောင်တူကိုကျန်းသစ္စာကျင်းစုခန့်အပ်တဲ့အခမ်းအနားထက်ပိုပြီးလေးနက်တာဖြစ်ပါတယ်ဒါဟာပေါ်ဆောင်မှုအစဉ်လာတရားဖြစ်တယ်လို့အမှန်တရားလည်းဖြစ်ပါတယ်။ဒီနေ့ဒီမိုကရေစီကိုလက်တွေပေါ်ဆောင်နေတာလည်းဖြစ်ကြောင်းပါရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့ခုနဆင်ခဲ့ကြတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်။
ဘီလီယံနာအင်ချမ်မြစ်တထေးကြီးဒေါနယ်ထရမ့်ဟာဒီကနေ့တောက်ကြန်နေ့မှာအမေရိကန်ပြည်ထောင်စုရဲ့45ဆက်မြောက်သမ္မတဖြစ်နေကျန်းသစ္စာချင်းဆိုခဲ့ပါတယ်သူကအမေရိကန်နိုင်ငံအတွက်ဂန္ဓာသစ်တဲ့ပြောင်းလဲဖွင့်လှစ်မှာဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံမှာဆက်ဦးနေပိတ်ပြီးအလုပ်သမားတွေပြစ်ပယ်ခံရတာနဲ့စီးပွားရေးလာလာမှေးမိန်နေခဲ့တာကိုဘယ်တော့မှမေ့မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့45ဆင့်မြောက်သမ္မတဖြစ်ကျန်းသစ္စာကျင်းဆိုပြီးတဲ့နောက်မှာပဲတင်ဝင်ဆာရဲ့စရန်တွေကိုလက်မှတ်ရေးထိုးလိုက်တဲ့ဒေါ်နယ်ထရမ့်ဟာအမေရိကန်နိုင်ငံရဲ့ကာကွယ်ဦးစီးချုပ်တာဝန်တွေကိုစတင်ထမ်းဆောင်ရတော့မှာဖြစ်ပါတယ်။အမေရိကန်သမ္မတတဲ့ဒေါ်နယ်ထရမ့်သမ္မတတာဝန်ယူဖို့ကျန်းသစ္စာကျင်းဆိုပွဲကျင်းပနေချိန်မှာပဲဝါရှင်တန် DC ကရဲတွေနဲ့ဆန္ဒပြသူတွေကြားအတိအကျနဲ့ဖြစ်ပွားခဲ့ပါတယ်။နောက်ပိုင်းမှာဆန္ဒပြသူတွေပိုများလာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့သမ္မတတဲ့ဖြစ်တဲ့ဒေါ်နယ်ထရမ့်ကသူ့ရဲ့ကျန်းသစ္စာကျင်းစုပွဲကိုဆက်ပြီးတက်ရောက်နေချိန်မှာပဲသမရဟောင်းဖြစ်သွားတဲ့ဘဲရက်အိုဘားမားကတော့ဝန်ထမ်းတွေနဲ့ဝါရှင်တန် DC ပြင်ပကအန်ဒရူးလေတာစခန်းမှာနောက်ဆုံးနှုတ်ဆက်စကားပြောကြားခဲ့ပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာဖြစ်ပါတယ်။ကျမတော့နန္ဒာချက်ပါရှင်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.